Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။အမေရိကန်ပြည်ထောင်စု Washington DC ကနေ2016ဧပြီလ9ရက်စနေနေ့မနက်ခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီနေ့စီစဉ်မှုကတော့ကျမနန္ဒာချက်ပါရှင
်မင်္ဂလာပါရှင်ကျမကချမျိုးသက်ပါဒီမနေ့ကင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူညင်ညာပေးပါပါအီရတ်မှာ IS စစ်တေကြော်တွေရှုံးနေနေပြီလို့အမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry ကပြောကြားလိုက်ပါတယ်မြန်မာနိုင်ငံမှာတော့နိုင်ငံရေးအကျဉ်းသားတွေလွတ်ပေးခဲ့တာအတွက်အမေရိကန်နိုင်ငံကကြိုးဆူလိုက်ပါတယ်မြောက်ကိုရီးယားဟာကမ္ဘာတဝန်းမှာစားတောက်ဆိုင်ခွင့်ရက်ကိုဖြန့်ထားပြီးနိုင်ငံခြားသားတွေစီကအချက်လက်တွေရယူဖို့လှုံ့ဆော်နေတယ်လို့VOA ကိုအေကိုမြောက်ကိုရီးယားစားတောက်ဆိုင်မှာလုတ်ခဲ့သူတွေကပြောပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမနန္ဒာရေ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးသောတာရှင်တွေနားဆင်ကြမှာကမနေ့ကမှထောင်ကနေပြန်လွတ်လာတဲ့ဘာကတကျောင်းသားခေါင်းဆောင်ကိုချော်ကိုကူက
ချစ်ဆက်သွားမယ်ကျွန်တော်ပညာရေးပြည်ပြန်ကြောင်းလဲမှုလှူချမှုလဲမှာအနှောက်ရှက်ဟန်တာတွေရှိလာနိုင်တယ်လို့လည်းအကူအညီစထားပါတယ
်သူဘာကြောင့်အခုလိုပြောရတာလဲဆိုတော့မကြခင်မှာကြားကြရမှာဖြစ်ပြီးတော့ပညာရေးဥပဒေပြင်ဆင်မှု NLD အစိုးရနဲ့ညှိနှိုင်းမှုတွေကရောအဆင်ပြေပါမလားဒီအကြောင်းတွေအပြင်နိုင်ငံရေးကျင်းသားတွေလွတ်မြောက်ရေးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ကြေညာချက်ဟာစစ်တပ်အနေနဲ့ညှို့ညင်စရာမရှိဘူးလို့မြန်မာရေးကျွမ်းကျင်သူတချို့ကလည်းသုံးသပ်ခဲ့ကြပါတယ်။ဒီအကြောင်းတွေအပါအဝင်နောက်ပိုင်းမှာပတ်စင်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးသွားမှာပါ။အခုရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်ကပြောပြပေးပါအောင်ရှင်။
IS စစ်တွေးကြော်တွေဟာအီရတ်မှာသိမ်းပိုက်ထားတဲ့နေရာတွေလက်လွတ်နေရတယ်လို့သူတို့အဖွဲ့ခေါင်းဆောင်တွေရောတိုက်ခိုက်ရေးသမားတွေပါတုတ်တင်ရှင်းလင်းတာကိုခန့်နေရပြီးယာရုအဆင့်ဆင့်ကအဖွဲ့ဝင်တွေမှလည်းမျှော်လင့်ချက်တွေရောပါလာနေပြီလို့အမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry ကတောက်ကြံနေမှာပြောကြားလိုက်ပါတယ်။ဝန်ကြီး Kerry ဟာတောက်ကြံနေမှာအီရတ်ခေါင်းဆောင်တွေနဲ့ဆွေးနွေးဖို့အတွက်ဘက်တက်ကိုခဏတာတွားရောက်ခဲ့ပါတယ်။အမေရိကန်နဲ့ဥဆောင်တဲ့မဟာမိတ်အဖွဲ့ကအီရတ်တင်နဲ့လက်တွဲပြီးလာမယ့်သတင်းပတ်တွေလရီအတွင်းမှာ IS တွေရှုံးနေတဲ့အထိတိုက်ခိုက်မှာဖြစ်ကြောင်းလည်းကြေပေးခဲ့ပါတယ်။ဒါအပြင်အီရတ်နိုင်ငံရေးနဲ့စီးပွားရေးတည်ငြိမ်ဖို့နဲ့လုံခြုံရေးခိုင်မာအောင်ကြိုးစားပြီးလှုပ်ဆောင်နေတဲ့အီရတ်အစိုးရကိုအမေရိကန်ကဆက်လက်ပံ့ပိုးပေးနေမှာဖြစ်ကြောင်းလည်းအလေးထားပြောကြားခဲ့တာပါ။ဝန်ကြီးကယ်ရီဟာအီရတ်နိုင်ငံမြို့တော်ကို2014ခုနှစ်ကစပြီးအခုပထမဆုံးချိန်ဖြစ်နေလာရောက်တဲ့ခီးစဉ်ဖြစ်ပါတယ်။သူကဘက်တက်ကိုဘာရင်းကနေလင်းနဲ့တွားရောက်တာပါ။သူကဝန်ကြီးချုပ်ဟက်ဒါအယ်အဘာဒီနဲ့ကာဒစ္စတန်ဒေတာအစိုးရဝန်ကြီးချုပ်နက်ခရီဗန်ဘာဇာနီတို့နဲ့တွေ့ဆုံပြီးမှသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်
။နိုဝင်ဘာလပဲရစ်တိုက်ခတ်မှုနဲ့ပြီးခဲ့တဲ့လဘရက်ဆယ်တိုက်ခတ်မှုတွေမှာဆက်နွယ်နေတယ်လို့တန်တရားရှိတဲ့လွတ်မြောက်နေသူနှစ်ဦးကိုဘယ်လ်ဂျီယံအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။မော်ရိုကိုနယ်ပါးဘယ်လ်ဂျီယံနိုင်ငံသားအသက်32နှစ်အရွယ်မိုဟာမက်အဘရီနီကိုတောက်ချာနေမှာဖမ်းဆီးခဲ့တာပါ။အုတ်ထုတ်ဆောင်လေးရှိပြီးဖေဒီဆန်လွန်းနဲ့အဘရီနီဟာဘရက်ဆယ်710လေးစိတ်ဖောက်ခွဲမှုကနေလွတ်မြောက်သွားတယ်လို့ယုံကြည်ထားပါတယ်။ဒီအထင်မြင်ချက်သာမှန်ခဲ့ရင်အဘရီနီဟာလူအစုလိုက်တကြီးဒဏ်ရာရစေတဲ့ပဲရစ်နဲ့ဘရက်ဆယ်တိုက်ခိုက်မှုတွေကိုအန်စစ်သွေးကြွတွေရဲ့အမာခံအဖြစ်အဓိကပါဝင်ခဲ့တယ်လို့ယူဆရကြမှာဖြစ်ပါတယ်။လူဝင်မှာ73ရက်တိုက်ခိုက်မှုမတိုင်ခင်ပဲရစ်ဘူဒါအသွားလမ်းကလုံခြုံရေးကင်မရာထဲမှာအဘရီနီပုံကိုဘယ်လ်ဂျီယံမှာအဖမ်းခံရတဲ့ဆာလာအဗ်ဒယ်ဆလမ်နဲ့အတူမြင်ခဲ့ရပါတယ်။နောက်တစ်ဦးကတော့ဘရက်ဆယ်မက်ဘစ်မြေအောက်ဘူဒါဘုံထောင်တိုက်ခိုက်မှုနဲ့ဆက်နွယ်နေတယ်ဆိုတဲ့တန်တရားနဲ့ဘယ်လ်ဂျီယံရဲတွေကမတ်လ22ရက်နေ့မှာဖမ်းဆီးခဲ့တာဖြစ်ပါတယ
်။ EU ဥရောပသမဂ္ဂနဲ့ NATO မဟာမိတ်တပ်ဖွဲ့တွေကြားဆက်ဆံရေးဟာရှာရှာပပတိတ်နိနိကကရှိနေပြီးလက်ရှိအခြေအနေကလည်းဘယ်တော့ကနေမှမတူအောင်အရေးကြီးနေတယ်လို့အခြေခံ NATO အရာရှိသူကပြောကြားလိုက်ပါတယ်။ရုရှားရဲ့နိုင်ငံခြားရေးနဲ့ကုန်သွယ်ရေးဆိုင်ရာမူဝါဒအကာအကွယ်ရေးဆိုင်ရာမူဝါဒတွေအပြင်အရှေ့လေပိုင်းနဲ့မြောက်အာဖရိကကနေရုရှားအထိရှုပ်ထွေးတဲ့စိန်ခေါ်မှုတွေကိုအနောက်နိုင်ငံတွေကြုံတွေ့နေရတယ်လို့လည်းပြောပါတယ်။ NATO ထူးတဲ့အတွင်းမှုချုပ်ဖြစ်တဲ့ American နိုင်ငံက Alexander Vashpo ကစီးရီးယားကစစ်ပွဲနဲ့အရှေ့လေပိုင်းနဲ့မြောက်အာဖရိကတလွှားမတည်ငြိမ်မှုတွေတိုးလာနေတာဟာမဟာမိတ်တွေရဲ့လုံခြုံရေးတည်ငြိမ်ရေးနဲ့သွေးစည်းညီညွတ်ရေးကိုအထူးချိန်ချောက်နေတယ်လို့ပြောကြားခဲ့ပါတယ်။ NATO အဖွဲ့အထွေထွေတွင်းမှုချုပ် Jens Stoltenberg ကလည်း NATO Russia Council ဟာလာမယ့်သတင်းနှစ်ပတ်လောက်မှာ Ukraine နဲ့တခြားပြဿနာရပ်တွေကိုဆွေးနွေးဖို့အတွက် Brussels မှာတွေ့ဆုံဖို့ရှိတယ်လို့တောက်ကြနေမှာကြေညာပါတယ်။တကယ်လို့ရုရှားကနိုင်ငံတကာဥပဒေကိုပြန်ပြီးလေးစားမှုမပြမချင်း ပုံမှန်စီးပွားရေးပြန်လုပ်မှာမဟုတ်ဘူးလို့လဲ Mr. Stoltenberg ကပြောကြားခဲ့တာပ
ါ။ Syria သဘုံတွေကကတ်လုံုံရေးတပ်တွေကိုဒီသတင်းမှတ်တဲ့ဘုံကျဲတိုက်ခတ်ရမှာအရသားနဲ့လက်နက်ကင်တွေရဲ့ဒဏ်ရာရတာတွေကိုကြည့်ရင်ဓာတ်ရုလက်နဲ့သုံးခဲ့ပုံရတယ်လို့ကတ်ကျမ်းမာရေးအာဏာပိုင်တွေကပြောပါတယ်။ဒဏ်ရာအပြင်းထန်ရတဲ့လူနာ၄ဦးရောက်လာကြောင်းကတ်ချက်ချင်းဤအဖွဲ့ဆရာဝန်ဝီလတ်မီမိုကပြောပါတယ်။ဘယ်လိုလက်နက်မျိုးသုံးခဲ့တယ်ဆိုတာမပြောနိုင်ပေမဲ့ဒီလူနာတွေမှာအာဏာနဲ့အသက်ရှူကြတဲ့ပြဿနာတွေကြုံနေရတယ်လို့မီမိုက VOA ကိုပြောပါတယ်။ဒါရီဟာအနံပြင်းတဲ့ကလိုရင်းဓာတ်ငွေ့သုံးထားတဲ့လက္ခဏာမျိုးဖြစ်နိုင်ကြောင်းကြက်ချင်းဤအဖွဲ့ကပြောပါတယ်။ဆီးရီးယားနိုင်ငံအလက်ပိုမြို့ကကတ်ဒီတာကိုအစ္စလမ်သဘုံတွေတိုက်ခိုက်မှုကြောင့်အရသားတရားကျော်တိဆုံပြီး650လောက်ဒဏ်ရာရခဲ့ပါတယ်။ဖေဖော်ဝါရီလကုန်ပိုင်းမှာအပြစ်ခတ်ရစေးစာချုပ်ပြတ်ခဲ့ပြီးတဲ့နောက်အလက်ပိုနားကရှိတ်မာဆော့ဒေတာကိုအစ္စလမ်သဘုံတွေတိုက်ခိုက်လာခဲ့တာပါ။ဒါဟာကတ်အင်အားစုကိုဥတီတိုက်တာပါလို့သဘုံတွေကပြောပါတယ်။
UAV ကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
မြန်မာ့အမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမှာတောက်ကြံတွေကနိုင်ငံရေးအချင်းသားတွေကိုပြန်ပြီးလွှတ်ပေးလိုက်တာနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စု Washington DC နိုင်ငံခြားရေးဌာနမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာနိုင်ငံခြားရေးဌာနပြောခွင့်ရ Mark Toner ကထိတ်တန့်သတင်းတစ်ခုဖြစ်နေပထမဆုံးပြောကြားခဲ့ပါတယ်
။ I just have one thing at the top and that is related to Burma and the release of political prisoners there.We do welcome reports that
ထိုက်တန်သတင်းတစ်ခုအနေနဲ့ပြောဆရာရှိတာကမြန်မာနိုင်ငံနဲ့ပတ်သက်ပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးအချင်းသားတွေကိုလွှတ်ပေးလိုက်ပါပြီဒီသတင်းအတွက်အမေရိကန်နိုင်ငံကကြိုဆိုပါတယ်အစ်စ်ရွေးကောက်တင်မြောက်ခံရတဲ့အရသာအစိုးရကနိုင်ငံရေးအချင်းသားအများအပြားကိုလွှတ်ပေးခဲ့တာပါဒီအထက်မှာပြီးခဲ့တဲ့နှစ်တုန်းကပညာရေးပြုပြင်ပြောင်းလဲဖို့ငင်းချမ်းတဲ့ဆန္ဒပြမှုတွေအတွင်းအဖမ်းခံခဲ့ရသူတွေနဲ့တရားရင်ဆိုင်ဖို့အတွက်စောင့်ဆိုင်နေရသူတွေဒါဇင်နဲ့ချီပါဝင်နေပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုတာနဲ့ငင်းချမ်းစွာစုဝေးမှုတွေအပါအဝင်လူခွင့်ရေးမြင့်တင်မှုနဲ့အခြေခံရပိုင်권တွေကိုလေးစားဖို့ဟာဒီမိုကရေစီရှင်သန်ရေးအတွက်တိတ်ကိုအရေးပါတဲ့အချက်တွေဖြစ်ပါတယ်။ဒါကြောင့်အစိုးရတည်းရဲ့လူခွင့်ရေးအတွက်လှုပ်ဆောင်တဲ့တန်တိတ်ထံကိုစောစောစီစီပြတာခဲ့တာအတွက်ကြိုဆိုလိုက်ပါတယ်လို့မတ်တိုနာကပြောကြားသွားတာပါ။နိုင်ငံရေးကျင်းသားတွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေနဲ့နိုင်ငံရေးနဲ့ဆက်နွယ်ပြီးအမှုရင်ဆိုင်နေရတဲ့ကျောင်းသားကျောင်းသူတွေကိုအများဆုံးပြန်လည်လွတ်မြောက်ရေးအတွက်အစွမ်းကုန်ကြိုးပမ်းသွားမှာဖြစ်ကြောင်းနိုင်ငံတော်တိုင်ပင်ခံယာရုကိုစတင်ယူလိုက်ချိန်မှာပထမဆုံးကြေညာချက်ထုတ်ပြန်ခဲ့တဲ့အတိုင်းချက်ချင်းပဲအရေးယူဆောင်ရွက်ခဲ့ကြောင်းဧပြီလ10ရက်နေ့မှာဒုတိယကြေညာချက်ထုတ်ပြန်ပြီးဒေါက်တာဆန်းစုကြည်ကပြောကြားခဲ့တာပါဒါအပြင်ကျန်နိုင်ငံရေးအချင်းသားတွေနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေအများဆုံးပြန်လည်လွတ်မြောက်ဖို့လဲလှုပ်ထုံလုံနည်းတွေနဲ့အညီဆက်လက်ဆောင်ရွက်နေတယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်။နိုင်ငံရေးအချင်းသားများကူညီစောင့်ရှောက်ရေးအဖွဲ့ AAPBB ရဲ့ဧပြီလ9ရက်နေ့အထိစည်းရုံးစရာအရာပြစ်ဒဏ်ကြခံနေရတဲ့နိုင်ငံရေးအချင်းသားက122ဦးအမှုရင်ဆိုင်နေရသူ116ဦးနဲ့အာမခံနဲ့အမှုရင်ဆိုင်နေရသူက298ဦးရှိနေတာဖြစ်ပါတယ်။တောက်ကြံနေ့မှာတော့အမျိုးသားပညာရေးပြုပြင်ဖို့အတွက်ငင်းချမ်းစွာဆန္ဒပြသူပေါင်း90ကျော်ပြန်လည်လွတ်မြောက်လာခဲ့တာဖြစ်ပါတယ
်။အငင်းပေါ်နေတဲ့တောင်တရုတ်ပင်လယ်ပြင်မှာတရုတ်ရဲ့လှုပ်ရှားဆောင်ရွက်မှုနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကအလွန်စိုးရိမ်ပြီးကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကပြောပါတယ်။တောက်ကြနေကနယူးယောက်မြို့အာရှလုံခြုံရေးဆွေးနွေးပွဲအတွင်းမိကွန်းပြောရမှာတရုတ်စစ်တပ်ရဲ့လှုပ်ရှားမှုပေါ်အာရှပစိဖိတ်နိုင်ငံတွေကစိုးရိမ်နေတဲ့အတန်းကြီးကြားရကြောင်းသူကပြောသွားပါတယ်။သူတို့ရဲ့စိုးရိမ်မှုတွေကိုလူသိထင်ရှားရောပုံကိုရေးရပါပြောဆိုခဲ့ကြောင်းကာတာကဆိုပါတယ်။အမေရိကန်ပြည်ထောင်စုကတရုတ်နဲ့သဘောမတူတာတွေရှိပေမဲ့လည်းဒေသတွင်းမတီးမငြိမ်မဖြစ်အောင်အမေရိကန်ကရှောင်လွှဲလှုပ်ဆောင်သွားမယ်လို့ကာတာကပြောပါတယ်။တောင်ကိုရီးယားမှာအမေရိကန်ရဲ့ဒုံးကျည်ကာကွယ်ရေးစနစ်ထားမယ်လို့အဆိုပြုထားတဲ့အစီအစဉ်ကိုတရုတ်ကကန့်ကွက်နေပေမဲ့ဆက်လုပ်သွားမယ်လို့နယူးယောက်မြို့ကမူဝါဒရေးရာနိုင်ငံတကာဆက်ဆံရေးကောင်စီမှမစ္စတာကာတာကပြောသွားပါတယ်။ဒုံးကျည်ကာကွယ်ရေးစနစ်ဟာအမေရိကန်နဲ့သူ့မဟာမိတ်တွေအတွက်လိုအပ်ချက်ဖြစ်ပြီးတရုတ်နဲ့ဘာမှမဆိုင်ဘူးလို့ဆိုပါတယ်
။မြောက်ကိုရီးယားဟာကမ္ဘာတဝန်းမှာစားတောက်ဆိုင်ကွန်ရက်ကိုဖြန့်ထားပြီးနိုင်ငံခြားသားတွေစီကအထူးသဖြင့်တောင်ကိုရီးယားနိုင်ငံသားတွေစီကအချက်လက်တွေကိုရယူဖို့အတွက်လှုံ့ဆော်နေတယ်လို့နိုင်ငံခြားမှဖွင့်ထားတဲ့မြောက်ကိုရီးယားစားတောက်ဆိုင်တစ်ခုမှအလုပ်လုပ်ခဲ့သူတူက VOA ကိုပြောပါတယ်။မြောက်ကိုရီးယားက ကမ္ဘာတဝန်းမှာစားသောက်ဆိုင်ပေါင်း130လောက်ဖွင့်ထားတာဖြစ်ပြီးအများအပြားတရုတ်နိုင်ငံထဲမှာဖြစ်ပါတယ်။မြောက်ကိုရီးယားဝန်ထမ်းတွေခန့်ထားတဲ့သူတို့ဆိုင်တွေမှာမြောက်ကိုရီးယားဟင်းလျာတွေကိုရောင်းချတာပါ။ဒီလိုလှုပ်ဆောင်တာဟာမြောက်ကိုရီးယားရဲ့အနုနီးသုံးတဲ့နီလန်တွေတက်ကတခုလို့အများကမြင်ပေမဲ့ဒီဆိုင်တွေကလည်းတခြားလုပ်ငန်းတွေကိုပါလှုပ်နိုင်တယ်လို့လည်းတန်တရားတွေရှိနေပါတယ်။တချို့တောင်ကိုရီးယားနဲ့အနောက်တိုင်းသတင်းဌာနတွေကတော့မြောက်ကိုရီးယားအစိုးရဟာဒီစားသောက်ဆိုင်တွေကနေတဆင့်ငွေကြေးခွာချတာလိုမျိုးတရားမဝင်လုပ်ငန်းတွေလုပ်နေတယ်လို့ခန့်မှန်းခဲ့ကြပါတယ်။
ကမ္ဘာ85နိုင်ငံတွေက48နိုင်ငံမှာအသက်15နှစ်အောက်အရွယ်သေဆုံးမှုကိုစစ်တမ်းကောက်ခဲ့ရမှာရေနှစ်သေဆုံးသူအများဆုံးဖြစ်နေကြောင်းသိရပါတယ်ခင်ဗျာ Direct from Washington
The Voice of America The VOA သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုညာဝင်းအောင်ကပြောပြခဲ့တာဖြစ်ပါတယ်ရှင်အခုသတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်လွမြောက်လာတဲ့နိုင်ငံရေးကျင်းသားတွေနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုဦးစားပေးပြပြသွားမှာဖြစ်တဲ့အတွက်ကြောင့်အခုရင်ဆုံးဒီပညာရေးဥပဒေပြင်ဆင်မှုကိစ္စကိုကြည့်အောင်ပါရှင် NLD အစိုးရတစ်လက်ထက်အမျိုးသားပညာရေးဥပဒေပြင်ဆင်ရေးကိစ္စမှာအခက်အခဲတွေဆက်ရှိနိုင်တယ်လို့မနေ့ကပဲပြန်လွတ်လာတဲ့ဘာကတာကျောင်းသားခေါင်းဆောင်တွေကပြောဆိုလိုက်ပြီးတော့အစိုးရတစ်နဲ့ဆက်လက်ညှိနှိုင်းဆောင်ရွက်သွားမယ်လို့ပြောဆိုလိုက်ပါတယ်ဒီမိုကရေစီတိုင်းပြည်တစ်ခုမှာနိုင်ငံရေးကျင်းသားတွေမရှိတင်တာကြောင့်လည်းနိုင်ငံရေးကျင်းသားတွေအားလုံးပြန်လွတ်ပေးဖို့လည်းကျောင်းသားခေါင်းဆောင်တွေကတောင်းဆိုခဲ့ကြတာပါအသေးစိတ်ကိုကိုညံဝင်းအောင်ကဆက်ပြောပြပါမယ်ရှင
်အမျိုးသားပညာရေးဥပဒေပြင်ဆင်ရေးဆန္ဒပြခဲ့လို့အပန်းခံရသူတွေအများစုအခုတော့ NLD အစိုးရတဲ့လက်ထက်မှာပြန်လွတ်လာပြီဖြစ်ပါတယ်ဘာကသာခေါင်းဆောင်တွေဖြစ်တဲ့မဖြူဖြူအောင်ကိုနန္ဒာစစ်အောင်ကိုမင်းသွေးသည့်စတဲ့ကျောင်းသားခေါင်းဆောင်တွေကိုတော့တာယာဝတီအချင်းထောင်ကနေတောက်ကြနေညဆယ်နိုင်ခွဲကျော်မှာပြန်လွှတ်ပေးလိုက်ပြီးအခြားဘာကသာခေါင်းဆောင်တွေဖြစ်တဲ့ကိုကျော်ကိုကိုကိုလင်းထက်နိုင်တက္ကသခေါင်းဆောင်တွေဖြစ်ကြတဲ့ကိုဇေယလွင်ကိုပန်ရဲသူကိုနန်းလင်းစတဲ့ရှိဦးကတော့အင်းစိန်အချင်းထောင်ကနေည7နိုင်မှာပြန်လွှတ်လာကြတာပါ NLD အရသာအစိုးရတည်ထဲမှာပညာရေးဝန်ကြီးအဖြစ်ဒေါက်တာမျိုးသိန်းကြီးကိုတာဝန်ပေးထားတာကြောင့်ပညာရေးဥပဒေပြင်ဆင်ရေးကိစ္စမှာအခက်အခဲတွေဆက်ရှိနိုင်ကြောင်းဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသက်မကများအဖွဲ့ချုပ်ဘာကသာဥက္ကဋ္ဌကိုကျော်ကိုကိုကပြောပါတယ်
။ဒေါက်ဆန်းစုကြည်ကပညာရှင်တူလည်းဖြစ်ပြီးတော့ကဘာလေးသာကြည်ညိုရတဲ့သူတူဖြစ်တယ်။အဲသူ့အနေနဲ့ liberal ကြတဲ့အတွေးခေါ်ယူဆတွေလက်ခံထားကောင်းထားနိုင်တယ်။ဒါပေမဲ့ဒေါက်တာမျိုးသိန်းကြီးကတော့ liberal ယူဆရှိတဲ့သူမဟုတ်ဘဲနဲ့ရခိုင်အစိုးရရဲ့ policy ကိုဖတ်တွေ့ထားတဲ့သူတူဖြစ်တယ်လို့ကျွန်တော်တို့ကယူဆရတဲ့အတွက်ချစ်ဆက်သွားမယ်။ကျွန်တော်တို့ပညာရေးပြည်ပြင်ပြောင်းလဲမှုလို့ချမ်းမှုတွေမှာအနောက်ရှေ့အဟံသားတွေရှိလာနိုင်တယ်လို့လည်းအခုယူဆထားပါတယ်။ဒီကတော့ဘူပေါ်မှာလဲကျွန်တော်တို့ကစဉ်းစားရမှာပါ။ဒေါက်ဆန်းစကြီးချတဲ့ guideline ကကျွန်တော်တို့လိုလားတဲ့တောင်းဆိုချက်တွေနဲ့ထင်ဟပ်စေတဲ့ဒီ policy တခုပေါ်လာနိုင်တယ်ဆိုလို့ရှိရင်တော့ဒေါက်တာမျိုးသိန်းကြီးအနေနဲ့ဒေါက်ဆန်းစကြီးညွှန်ကြားချက်အတိုင်းစီမံဆောင်ရွက်မှာဖြစ်ပါတယ်
။ကျောင်းသားတွေကပညာရေးဥပဒေပြင်ဆင်ရေးအတွက်ဆွေးနွေးတင်ပြခဲ့တာရှိပေမဲ့ဦးသိန်းစိန်အစိုးရလက်ထက်မှာစိတ်ပြက်ပွဲရလဒ်တွေကိုသာရခဲ့တယ်လို့ကိုကျော်ကိုကထောက်ပြပါတယ်
။ဦးသိန်းစိန်အစိုးရရဲ့ policy ကကျွန်တော်တို့တောင်းဆိုတဲ့ပညာရေးပြည်ပြင်ပြောင်းလဲမှုကိုလုံးဝအားပေးတဲ့ policy တစ်ခုမဟုတ်ခဲ့ပါဘူး။သူ့လက်ထက်မှာပညာရေးကိစ္စကိုစနစ်တကျအကောင့်ထဲပေါ်ဆောင်ခြင်းမရှိဘဲနဲ့ check ကြတဲ့စံပြီးစလွယ်ဒီအမျိုးသားပညာရေးဥပဒေတစ်ခုကိုပဲလွတ်တော်မှာပြဋ္ဌာန်းဖို့အတွက်ကိုတတ်တုတ်ရိုက်ပြီးတော့ဆောင်ရွက်သွားတာကိုတွေ့ရတယ်။ဒီဝန်ဆောင်ဂရီကဝတ်တွေကိုလည်းအပြင်းထန်ချိုးဖောက်ခဲ့ကြအောင်တွေ့ရတယ်။အဲ့တော့ဦးသိန်းစိန်လက်ထက်မှာကျွန်တော်ရရှိခဲ့တာကစိတ်ပျက်စရာကောင်းတဲ့ရလဒ်တွေပဲတွေ့ခဲ့ရတာပါ
။ဒါကြောင့်လဲအမျိုးသားပညာရေးဥပဒေအတွက်မကြခင်မှာဆက်လက်ညှိနှိုင်းဆောင်ရွက်သွားဖို့သူတို့အနေနဲ့ပြင်ဆင်ကြလိမ့်မယ်လို့ဘဂဒါဒုဥက္ကဋ္ဌကိုလင်းထန်းနိုင်ကပြောပါတယ်
။ဒီပေါ်တော့အမျိုးသားပညာရေးဥပဒေပညာရေးစနစ်ကောင်းဖို့အတွက်ပေါ့နော်ကျွန်တော်တို့အနေနဲ့ဆက်ပြီးလုပ်ကြရှိတာရောလုပ်သွားအောင်ပါ။ဒါပေမဲ့ဟိုဘလိုပုံစံလုပ်မယ်ဘလိုပုံစံနဲ့ဟိုအပြောင်းအလဲကိုဖြစ်အောင်ချင့်ကပ်မလဲဆိုတာတော့ဒီအခုလွတ်လာတဲ့ပေါ့နော်ကျောင်းသားလူငယ်တွေစီဝေးတိုင်ပြင်းပြီးမှပဲတည်တည်ကြကြပြောနိုင်မယ်လို့ကျွန်တော်ထင်ပါတယ်
။ပညာရေးဥပဒေပြန်လည်ပြင်ဆင်ရေးမှာတက္ကသိုလ်ကျောင်းနဲ့ကျောင်းသားသမဂ္ဂတွေပေါ်ပေါက်ရေးဟာအဓိကကြကြောင်းကိုကျော်ကူကူကသုံးသပ်ပါတယ
်ကျွန်တော်တို့အဲတောင်းဆိုရဲ့ဆက်လက်ချက်မှာလည်းအရေးကြီးတဲ့အချက်တွေက၃လေးချက်ရှိပါတယ်ကျောင်းသားသမဂ္ဂတက္ကသိုလ်တိုင်းမှာတည်ဝင်ယက်တီကွန်ရရှိရေးဆိုတဲ့အချက်ကကျွန်တော်တို့တော့ကအသက်တမျှအရေးကြီးရလို့ကျွန်တော်ယူဆပါတယ်ဒီတောင်းဆိုချက်ကိုရရှိဖို့1962ခုနှစ်ကျွန်တော်သမဂ္ဂတွေကိုမတရားဖျက်သိမ်းခံရတယ်သူချောင်းစီအောင်တက်ဖျက်ခံရတယ်ကြားထဲရနေပြီးနှစ်ပေါင်း60ကျော်ကျောင်းသားသမဂ္ဂကိုဆက်လက်တောင်းဆိုခဲ့တာပါဒီအချက်ကအရေးကြီးဆုံးပါဒုတိယအချက်အနေနဲ့တော့ပညာရေးစနစ်ကြီးတစ်ခုလုံးအခြေအနေကနေစတင်ကြောင်းလဲနိုင်မှုအတွက်ကိုပညာရေးဘတ်ဂျက်တွေကိုလည်းကျွန်တော်တို့တုံ့ပြန်ပေးဖို့လိုအပ်ပါတယ်။ပြီးတော့ကျန်တာကတော့ဟိုအခက်နဲ့ပညာရေးစနစ်ရရှိလာဖို့ဆိုတော့ကျွန်တော်တို့ထပ်ပြီးတော့ဟိုတတိယနေရာမှာထားပြီးတောင်းဆိုပါတယ်။တဖြည်းဖြည်းချင်းချင်းနဲ့ဆက်လက်ပြီးတော့အဆင့်တုံ့ပြန်ပြီးတော့တောင်းဆိုသွားမယ်လို့ကျွန်တော်ယူဆပါတယ်
။ဦးသိန်းစိန်အစိုးရလက်ထက်မှာအဖမ်းခံရသူတွေတဲ့ပညာရေးဥပဒေပြင်ဆင်ဖို့တောင်းဆိုဆန္ဒပြခဲ့သူအများစုပြန်လွတ်လာပြီဆိုပေမဲ့ တရုတ်တန်ယုံရှိဆန္ဒပြမှုနဲ့ပြစ်ဒဏ်ကြခံနေရတဲ့ဒေါ်နောင်လကိုနေမျိုးစဉ်ကိုတင်ထုတ်ပိုင်တို့လိုနိုင်ငံရေးတကြွလှရှားသူတွေကတော့ပြန်မလွတ်သေးတာကြောင့်သူတို့လိုနိုင်ငံရေးအကျဉ်းသားတွေကိုပြန်လွတ်ပေးဖို့ကိုလင်းထန်နိုင်ကတောင်းဆိုလိုက်ပါတယ
်ဒီနိုင်ငံရေးအကျဉ်းသားတွေကြံနေပါသေးတယ်အဲ့တော့အစိုးရအသင်းနဲ့ဒီကြံရှိနေတဲ့ဒီနိုင်ငံရေးအကျဉ်းသားတွေကိုအမြန်ဆုံးလွတ်ပေးဖို့ကျွန်တော်တို့ဆက်ပြီးတော့တိုက်တွန်းတောင်းဆိုကြပါတယ်အားလုံးလည်းတော့ဒီနိုင်ငံရေးကျင်းသားမရှိခြင်းဟာတိုင်းပြည်ရဲ့ဂုဏ်သိက္ခာကိုအများကြီးတက်စေတယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။နောက်ပြီးတိုင်းပြည်ရဲ့ဒီမိုကရေစီပြည်ထောင်ရလဲနိုင်ငံရေးကျင်းသားရှိခြင်းမရှိခြင်းနဲ့တိုင်းနာမှုတွေလုပ်လို့ရတဲ့ခါကျတော့အများဆုံးလွတ်ပေးပါလို့ကျွန်တော်အနေနဲ့ဒီကနေပဲတောင်းဆိုချင်ပါတ
ယ်။ NLD အစိုးရလက်ထက်ပထမဦးဆုံးလူငင်းချမ်းသာ권အရဧပြီလ၈ရက်နေ့မှာနိုင်ငံရေးအကျဉ်းသား90ပြန်လွှတ်ပေးလိုက်ပြီဖြစ်ပါတယ်။နိုင်ငံရေးအကျဉ်းသားများကူညီဆောင်ရွက်ရေးအသင်း AAPP ရဲ့စီးရင်အရနိုင်ငံရေးအကျဉ်းသား122ဦးနဲ့အမှုရင်ဆိုင်နေရာဆဲတက်ကြွလှူရှားသူ414ဦးရှိနေဆဲဖြစ်တယ်လို့သိရပါတယ်ခင်ဗျာ
ဒါကတော့ NLD အစိုးရသည်လက်ထက်အမျိုးသားပညာရေးဥပဒေပြင်ဆင်ရေးကိစ္စမှာအခက်အခဲတွေဆက်ရှိနိုင်တယ်လို့ကျောင်းသားခေါင်းဆောင်တချို့ရဲ့ပြောကြားချက်တွေကိုကိုညံဝင်းအောင်ပြောပြခဲ့တာပါရှင်ဒါပေမဲ့လည်းကျောင်းသားတွေရဲ့တောင်းဆိုချက်တွေကို NLD အစိုးရကလက်ရောနိုင်ပွဲရှိတယ်လို့ပညာရေးတက်ကြွလှူရှားသူတွေကသုံးသပ်ပါတယ်အရင်သမရဦးသိန်းစိန်အစိုးရလက်ထက်ကပြဋ္ဌာန်းခဲ့တဲ့ဒီပညာရေးဥပဒေပြင်ဆင်ရေးမှာဒေါအောင်ဆန်းစုကြည်နဲ့ဘာကတခေါင်းဆောင်တွေကြားမှာသဘောထားကွဲလွဲမှုတချို့ရှိခဲ့တဲ့အပေါ်အနာဂတ်နှစ်ဖက်ဆွေးနွေးညှိနှိုင်းမှုအလားအလာဘယ်လိုရှိနိုင်မလဲမန်ရင်ချင်းနိုင်ကဆက်ပြောပြပေးပါအောင်ရှင်
။ပညာရေးစနစ်ပြည်ပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER ကကိုသွင်းလင်းအောင်ရဲ့အမြင်ကတော့အခုလိုဖြစ်ပါတယ်
။ထွက်လိုက်တဲ့အချိန်ဒီပေါ်မှာကြည့်ရင်တော့အခက်အခဲတွေရှိပါမလားပေါ့နော်။ဟိုပို့ပြီးတော့များလေသူတော့မလားလို့ထင်ရတဲ့အချိန်မျိုးလေးတွေကျွန်တော်တွေ့လာတယ်။ညှိထွက်လိုက်တဲ့အထဲမှာကျွန်တော်ရေကူးလေးနဲ့လွတ်တယ်ဆိုတဲ့ကိစ္စအဲ့ကျွန်တော်အမြင်တော့ဒါတော်တော်ကောင်းတယ်။ဘာလို့ဆိုတော့ तू ကဆွဆွဲထားတဲ့ပုံမှားတွေကို तू ကယူသိမ်းပေးရဆိုတဲ့အတွက်အဲ့ဒီကျောင်းသားတွေလုပ်ခဲ့တဲ့လုပ်ရအပြစ်မရှိပါဘူးဆိုတော့အဓိပ္ပာယ်မျိုးသိရောက်ပြီးတော့အဲ့လိုမျိုးနဲ့လွတ်လိုက်တာပေါ့နော်။ဆိုတော့အဲ့ဆိုရကျောင်းသားတွေပုံမှားအဲ့လိုသဘောထားတဲ့အတွက်အထမတော့ကွယ်လဲခဲ့တဲ့အချက်ပါ။နောက်ပိုင်းမှာဆိုလို့ရှိရင်တော့နည်းနည်းလေးကျော်နေပြီးတော့ပိုလဲကူလာနိုင်မလားဆိုတော့ညှိနှိုင်းချက်တွေလေးတော့အဲ့ဒါမျိုးလေးတော့ကျွန်တော်တွေ့ရတယ်
အရင်ကဖြစ်ခဲ့တဲ့အခြေအနေတွေကိုကြည့်ရင်ဦးသိန်းစိန်အစိုးရရဲ့မမမကန်တဲ့ဆုံးဖြတ်ချက်တွေကြောင့်ပြဿနာတွေဖြစ်ခဲ့တာလို့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ဒူယေမူဒေါက်တာဇော်မျိုးလိုင်ကပြောပါတယ
်ကျွန်တော်အမြင်ကတော့လိုင်ရုံးပြနိုင်လိမ့်မယ်ကြာကျွန်တော်တို့အားလုံးအာရုံစိုက်သွားမှာက NLD ဘက်ကမပေးရဘူးမဟုတ်ဘူးတောင်းတာတွေဘက်ကဟိုအတင်းလို့ကျင်တာလည်းမဟုတ်ဘူးကြာအဓိကကျွန်တော်တို့နိုင်ငံရဲ့အခြေအနေကိုပဲအာရုံစိုက်ပြီးစဉ်းစားမယ်ဆိုရင်ပေးနိုင်တာတွေမပေးနိုင်တာတွေဆိုတော့ပြဿနာကပေါ်လာမယ်လို့မထင်ဘူးခင်ဗျာအဲ့ NLD ကမပေးဘူးလို့တင်းခံနေတယ်လို့ကျွန်တော်မထင်ဘူးခင်ဗျာ NLD နဲ့လည်းတင်ကောင်းမဆိုင်ရဘူးလေအရှင်တော့တကယ်လည်းကြတော့ဒီဘင်းစင်အစိုးရရဲ့ထုတ်ဆက်ချက်တွေနဲ့ဒီပြဿနာတက်ခဲ့တာပေါ့
အခုလွတ်မြောက်လာတဲ့ဘဂတကျောင်းသားကောင်းဆောင်တွေကတော့သူတို့တောင်းဆိုချက်တွေအတိုင်းပညာရေးဥပဒေပြင်ဆင်ရေးကိုဆက်လက်လှုပ်ရှားသွားမှာဖြစ်တယ်လို့သတင်းမီဒီယာတွေကပြောကြားခဲ့တာပါသူတို့တောင်းဆိုတဲ့အဓိက၄ချက်မှာဒေါက်ဆန်းစုကြည်နဲ့အမြင့်ချင်းကွဲလဲမှုတချို့ပါဝင်နေတဲ့အတွက်နှစ်ဖက်ဆွေးနွေးမှုတွေမှာအခက်အခဲအနည်းချင်းတော့ရှိနိုင်တယ်လို့ကိုသွင်းလင်းအောင်ကဆိုပါတယ
်ကျောင်းသားတွေကတော့သူတို့ကဟိုစိတ်ဆက်ပြီးတော့မှောက်မယ်သူတို့ကတောင်းဆိုချက်ဆက်ကိုဆက်တောင်းမယ်ဆိုတဲ့သဘောထားမျိုးတော့သူတို့ပြောတာကိုတွေ့ရတယ်အဲ NLD အနေနဲ့ကတော့ပထမပိုင်းကျွန်တော်တို့အနေနဲ့ထိဆက်ခဲ့တဲ့အတိုင်းအတာတွေကိုကျန်ရအောင်စီဝယ်လေချက်ကဒုံးလေးခုတော့ကျွန်တော်တွေ့ရတယ်လေတခုကတော့ကျွန်တော်အခမဲ့ပညာရေးစနစ်မှာလေကျောင်းသားတွေကတော့အနေနဲ့အထိပေးတယ်အနေနဲ့ကသူကမူလာတန်းအထိပဲဖြစ်နိုင်တယ်လို့သူကယူနောက်တစ်ခုကဒီကျွန်တော်တို့ဘတ်ဂျက်ပေါ့နော်ဘတ်ဂျက်ကိုတောင်းတဲ့ကိစ္စအောင်လေအနေနဲ့လက်တွေ့မကျအောင်လို့ထင်တယ်နောက်တိုင်းနာဘာကတင်ကြားရတယ်ကျောင်းသားတွေတောင်းတဲ့ဟာသိပြီးတော့လက်တွေ့မကျအောင်ဆိုတဲ့ပုံမျိုးသူကညင်တာလေးရှိတယ်နောက်ပြီးတော့ကျွန်တော်တို့အဓိကတော့တမကနဲ့ပတ်သက်တဲ့တမကစကလုံးအတုံးလုံးပေါ့လေအဲ့လေကူကွဲလဲခဲ့တာရှိတဲ့အခါကျဆက်ပြီးတော့တောင်းဆိုရတဲ့အခါကျလို့ရှိရင်နည်းနည်းလေးတော့အခုထိလေးတော့ရှိနိုင်တယ်လို့
အခုပညာရေးဝန်ကြီးဦးမျိုးသိန်းကြီးကိုခတ်အပ်တဲ့ကိစ္စပေါ့နော်ဒီပညာရေးဌာနထဲမှာရောမကြည့်လဲကြဘူးနောက်အခုဆိုရင်လည်းဒီကျောင်းသားတွေဘက်ကလည်းမကြိုက်ဘူးဆိုတော့ဒီဘက်မှာရောအခက်အခဲတွေရှိလာနိုင်မလားရှင
်ဦးမျိုးသိန်းကြီးနဲ့ပတ်သက်ရင်တော့ဟို2015ရဲ့ဟိုဘက်ကိုပြန်တော်တော်လေးကိုအခုထိဖြစ်ခဲ့တယ်ဆိုတော့ तू ကမီဒီယာကိုဖိတ်ပါတယ်လို့ဒီ brand ပြောရဲ့အတွက်ဒီကကျောင်းသားတွေရောအရှင်ကပညာရေးလုပ်နေတယ်ပညာရေးနဲ့ပတ်သက်တူတွေပေါ့နော် NLD ရဲ့အဖွဲ့ဝင်တွေအကုန်လုံးကနေပြည်တော်သွားကြတယ်တချို့ဆိုရင်လမ်းမောင်ရဲ့ရှိသေးတယ်တချို့ဆိုရင်နေပြည်တော်ရောက်ပြီးတော့မှသူကသူမဖိတ်ပါဘူးဆိုတဲ့ပုံစံမျိုးကြီးပြန်လုပ်လိုက်တော့အဲ့ဒီကိစ္စကတော်တော်ကိုကျောင်းသားတွေရဲ့မှာရောဆရာရဲ့မှာရောတော်တော်အခဲမကြေကြတခုဖြစ်သွားတယ်ဆရာရဲ့ဒါပေမဲ့ခုနပြောလိုပဲ2015ဒီဘက်မှာရော NLD အစိုးရရဲ့အောက်မှာသူကဝင်းကြီးတယောက်ဖြစ်သွားတယ်သူ့ကိုထိန်းချုပ်မဲ့အစိုးရကတော့ကြောင်းသွားတယ်နောက်အဲ့အစိုးရကလည်းခုနပြောတဲ့ကျောင်းသားတွေဒီနေ့လွတ်ပြီးတဲ့အပေါ်မှာဘ ေါ်သားလေးကတော့နည်းနည်းမြင်ရတော့တော်လေးကောင်းလာတယ်လို့ကျွန်တော်တွေ့ရမျိုးလေးရှိရဲ့ဆိုတော့အဲ့လိုဟာလေးနဲ့ဆိုရင်တော့ပုံပြီးများကျောလို့ဆိုလို့အဆင်ပြေကောင်းမလားဆိုတာမျိုးလေးကျွန်တော်ကမျှော်လင့်လို့ရတယ်
တာယာဝတီထောင်နဲ့အင်းစိန်ထောင်တွေမှာထိမ့်သိမ့်ခံထားရတဲ့ပညာရေးဥပဒေပြင်ဆင်ရေးငြိမ်းချမ်းစွာဆန္ဒပြတောင်းဆိုခဲ့ကြတဲ့ကျောင်းသားတွေကမနေ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့ထုတ်ပြန်ကြေညာချက်ကြောင့်လွတ်မြောက်လာတာကိုပညာရေးအတိုင်းဝိုင်းတစ်ခုလုံးကလည်းဝမ်းမြောက်ဝမ်းသာကြိုဆိုခဲ့ကြပါရဲ့ရှင်
မင်းချင်းနိုင်ပြပြခဲ့တာပါရှင်ဒီနေရာမှာတခုပြောဖို့ရှိတာကအခုလိုနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်လာရေးအစိုးရတည်းရဲ့ဦးစားပေးဆောင်ရွက်သွားမယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ကြေညာချက်ဟာစစ်တပ်အတွက်ညှို့ညင်စရာရှိနိုင်တယ်လို့သုံးသပ်မှုတွေထွက်ပေါ်ခဲ့ပါတယ်။ဒါပေမဲ့လည်းမြမရေးကျွမ်းကျင်သူတွေကတော့ဒီကိစ္စမှာစစ်တပ်ကညှို့ညင်စရာအကြောင်းမရှိဘူးလို့သုံးသပ်ခဲ့ကြတာကိုဆက်ပြီးပြောပြကြပါတယ်။NLD ပါတီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကဒီနိုင်ငံတော်အတိုင်ပင်ခံရာထူးကိုလက်ခံရယူပြီးတဲ့နောက်ဧပြီလ9ရက်နေ့မှာပထမဆုံးထုတ်ပြန်ခဲ့တဲ့ကြေညာချက်အတိုင်းနောက်တစ်ရက်ဖြစ်တဲ့မနေ့ကစလို့နိုင်ငံရေးအကျဉ်းသားတော်တော်များများလွတ်မြောက်လာခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့စစ်တပ်နဲ့ NLD အစိုးရကြားပြဿနာတက်နိုင်တယ်လို့သုံးသပ်တာတွေရှိခဲ့ပေမဲ့အခုချိန်ထိတော့စစ်တပ်ကဘာတစ်ခုမှတုံ့ပြန်တဲ့အရေးအယံမတွေ့ရသေးပါဘူး။ဒီကိစ္စနဲ့ပတ်သက်ပြီးတော့ Georgetown တက္ကသိုလ်ကမြမအရေးသုံးသပ်သူပါမောက်ခ David Steinberg ကဒါဟာကောင်းတဲ့ကိစ္စဖြစ်ပြီးတော့အရင်သမရဟောင်းဦးသိန်းစိန်လက်ထက်ကလည်းအလားတူလှုပ်ဆောင်မှုမျိုးတွေရှိခဲ့တဲ့အတွက်စစ်တပ်အနေနဲ့လက္ခဏာကောင်းတယ်လို့ပြောဆိုခဲ့ပါတယ်1990ရွေးကောက်ပွဲအနိုင်ရ NLD လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဒေါက်တာတင့်ဆွေကလည်းဒေါအောင်ဆန်းစုကြည်အနေနဲ့ဒီဖွဲ့စည်းပုံကိုကြော်လွန်လှုပ်ဆောင်တာမဟုတ်တဲ့အတွက်စစ်တပ်အနေနဲ့မကြိုက်ရင်တောင်မှပြောဖို့ခက်လိမ့်မယ်လို့အခုလိုသုံးသပ်ခဲ့ပါတယ
်တမရော်ဘက်ကပြီးခဲ့တဲ့မနော်2005တမရော်နေ့မှာကာဝေးဦးစည်းချုပ်သူ့ရဲ့မိန့်ခွန်းနဲ့မှလည်းလက်ရှိဖွဲ့စည်းပုံအခြေခံဥပဒေကိုဟိုကာကွယ်ဆောင်ရှောက်မယ်လို့ပြောခဲ့တယ်နောက်ပိုင်းလည်းအဲ့တိုင်းလုပ်တယ်အဲ့တော့ NLD လည်းတက်နိုင်သူဖြစ်နိုင်သူဘောလို့ဖွဲ့စည်းပုံကကွန်ပျူတာတော့ထဲကလဲပါပြီးတော့စူးစမ်းပြီးတော့ဆောင်ရွက်နေတယ်အဲ့တော့တမတော်ကလည်းဖွဲ့စည်းပုံကိုဆန့်ကျင်မှုရှိတဲ့အတိမဟုတ်သေးသေးတော့သူလည်းဟိုပြောချင်လဲပြောလို့မရတဲ့အနေထားပေါ့နော်
အလားတူပါမောက်ခ David Steinberg ကလည်းမြန်မာစစ်တပ်မှာနိုင်ငံရေးအကျဉ်းသားကိစ္စထဲပိုအလေးထားစရာတခြားကိစ္စတွေရှိတယ်လို့ထောက်ပြခဲ့ပါတယ
် It may not be important to the military what the military feels are important are certain very basic
ဒါစစ်တပ်အတွက်သိအရေးမကြီးတဲ့ကိစ္စဖြစ်ကောင်းဖြစ်နိုင်ပါတယ်စစ်တပ်ကအရေးကြီးတယ်လို့ခံယူထားတဲ့အခြေခံကိစ္စကတော့ရှိပါတယ်တစ်ခုကတော့အမျိုးသားညီညွတ်ရေးပါဒုတိယတစ်ချက်ကတော့တက်မတော်အနေနဲ့အရသာအစိုးရရဲ့ထိန်းချုပ်မှုအောက်မှာစီမံနေဖို့ပါပဲတနည်းပြောရရင်အရသာအစိုးရကနေစစ်တပ်ထက်ကကိစ္စတွေမှာပါဝင်တာကိုတားဆီးဖို့ပါဒါတွေကစစ်ကိုအရေးကြီးတယ်လို့လည်းစစ်တပ်ကခံယူထားပါတယ်ကာကွယ်ရေးဝန်ကြီးဌာနကတော့စစ်တပ်ကိစ္စပါဒီလိုပဲပြည်ထောင်ရေးနယ်စပ်ရေးကိစ္စတွေလိုကန္တရတွေမှာစစ်တပ်ကဆက်ပြီးထိန်းချုပ်ထားခြင်းပါတယ်နိုင်ငံရေးအကျဉ်းသားတွေကိစ္စကတော့သူတို့အတွက်စိတ်အရေးမကြီးတဲ့ကိစ္စဖြစ်ကောင်းဖြစ်နေပါတယ
်ဒါအပြင်နိုင်ငံတကာမှာလည်းဆန္ဒပြသူတွေကိုရဲကဖမ်းဆီးလေရှိပေမဲ့ခဏတစ်ဖြုတ်ဖန်းစီထိမ့်သိမ့်ပြီးအေးမယူပဲပြန်လွတ်ပေးတာတွေရှိတာကြောင့်အခုကိစ္စမှာလည်းမြန်မာစစ်တပ်အနေနဲ့ဘာမှမကြေမနက်ဖြစ်စရာမလိုဘူးလို့လည်းသူကယူဆပါတယ်။အခုလိုနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်မလာခင်ကတော့လက်ရှိအစိုးရတည်းရဲ့ဆောင်ရွက်ချက်တွေနဲ့မြန်မာစစ်တပ်အကြားထိတ်တိုက်တွေးမှုတွေဖြစ်နိုင်တယ်လို့ကြိုတင်ဝေဖန်သုံးသပ်မှုတွေရှိခဲ့တာပါ။ဒီလိုကြိုတင်ဝေဖန်သုံးသပ်မှုတွေကစစ်တပ်ကိုတွန်းအားပေးတယ်လို့ဖြစ်သွားမှာဒေါက်တာတင့်ဆွေကဆိုရင်ပါတယ်။
ကျွန်တော်အဲ့ဒီချက်ပေါ်မှာတော်တော်လေးစိုးရိမ်တော့ကရှိပါတယ်ဒီလူမျိုးရေးကွန်ရက်မှာဟိုတာမန်ရေးတာလည်းမကပဲနဲ့နိုင်ငံရေးပါတီတချို့ကိုနိုင်ကလည်း NLD ဒီလိုလို့ရင်ဒါဖြစ်မယ်ဒီလိုလို့ရင်ဒါဖြစ်မယ်ဆိုပြီးတနည်းအားဖြင့်တင်ကူပြီးတော့မှာနော်အဲအဲ့လိုပြောတဲ့အပြောမျိုးအဲ့လိုနိုင်ငံရေးဆုံးဖြတ်ချက်တွေဟိုပါတီဆုံးဖြတ်နေကြတော့လုံနေတော့ကဒါကတော့ဟိုတနည်းအားဖြင့်နိုင်ငံရေးမဆက်မယ်နဲ့အလူမျိုးရေးကွန်ရက်မှာတာမန်ပြောတဲ့အချက်စကားမျိုးနဲ့အဲတော့တန်းတူနေတော့ဒီလိုဟာတွေကမဖြစ်တဲ့ဘူးပေါ့နော်။နောက်တစ်ချိန်ထဲမှာမီဒီယာပေါ့။အဲ့မီဒီယာမှာလည်းအမျိုးမျိုးပေါ့နော်။ပြောကြတာတွေဟာပြောတာတော့ပြောတဲ့နေ။သို့တော်တစ်ချိန်ထဲမှာနိုင်ငံရဲ့ဂျိုစီဘွားဆိုတဲ့အဲ့အချက်ကိုတော့မမေ့ဘဲနဲ့ပြောကြရင်တော့မန်ဆာချက်တွေပြောပြောဝေဖန်ချက်တွေပြောပြောတိုက်ပြီးတော့အကျိုးရှိမယ်လို့ယူဆပါတယ
်။အခုလိုနိုင်ငံရေးအကျဉ်းသားတွေတက်ကြွလှုပ်ရှားသူတွေနဲ့နိုင်ငံရေးနဲ့ပတ်သက်ဆက်နွယ်ပြီးအမှုရင်ဆိုင်နေရတဲ့အကြောင်းသားအကြောင်းသူတွေကိုလူငိမ့်ချမ်းသာခွင့်ပေးနိုင်ခဲ့တဲ့လုပ်ရဟာ NLD အစိုးရရဲ့ပထမဦးဆုံးထူးခြားထိရောက်တဲ့လှုပ်ဆောင်ချက်တစ်ခုလည်းဖြစ်ခဲ့ပါလိမ့်ရှင်
ဒေါ်စန်းစုကြည်ဟာအခုဆိုရင်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်သွားပါပြီ တော်တော်အားလုံးနဲ့ဆွေးရောက်ဖွဲ့ဟာမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ရဲ့ထိန်းချုပ်မှုအောက်မှာရှိတဲ့အပြင်ဝန်ကြီးဌာနနှစ်ခုကိုပါတွဲကင်ထားတဲ့ဒေါက်ဆန်းစုကြည်အနေနဲ့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်လို့ဘာကြောင့်များလိုအပ်တာပါလဲ။ဥပဒေမူကြမ်းကိုတပ်ဖက်ကကိုယ်စားလှယ်တွေကန့်ကွက်ခဲ့တဲ့ကြားကအခုလိုအတီးဖြစ်သွားပြီးတဲ့နောက်ပိုင်းဒါဟာအကောင်းဘက်ကိုပိုပြီးဥတီစေမှာလား။စိုးသွားမှာတွေကရှိနိုင်သလား။စတဲ့ကောင်းကျိုးဆုပ်ပြက်အလားအလာတွေကိုအခုလာမယ့်စနေနေ့ညတိုင်းရိုင်းလေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေး၊ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်။သောတာရှင်တွေအ
နေနဲ့ဒီနေ့ည9နာရီစီစဉ်မတိုင်ခင်အချိန်မီဆက်သွယ်လာကြဖို့ကိုထပ်မံတိုက်တွန်းပါရစေ။အခုကြာနေသေးတဲ့သတင်းဆောင်မတဲ့ဘုတ်ကိုဆက်ပါမယ်။ရန်ကုန်တိုင်းစိုးရအနေနဲ့တာဝန်ယူသွားမဲ့လာမယ့်9နှစ်အတွင်းမှာရန်ကုန်တိုင်းမှာတရားဥပဒေစိုးမိုးရေးရန်ကုန်တိုင်းအတွင်းမှာရှိနေတဲ့ကျေးလက်ဒေသတွေမှာဖွံ့ဖြိုးတိုးတက်ရေးတွေကိုအဓိကထားလှုပ်ဆောင်သွားမယ်လို့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကကတိပေးလိုက်ပါရစေ။အကြောင်းစုံကိုတော့ VOA သတင်းတောက်မတ်မေခါကသတင်းပေးပို့ထားပါရစေ
။ဒီကနေ့ရန်ကုန်တိုင်းလွှတ်တော်မှာတိုင်းဝန်ကြီးချုပ်ကရန်ကုန်တိုင်းအစိုးရအနေနဲ့လာမယ့်9နှစ်အတွင်းလှုပ်ဆောင်မယ့်လုပ်ငန်းစဉ်တွေကိုလွှတ်တော်မှာချပြခဲ့တာပါ။အစိုးရအနေနဲ့ပြည်သူဗဟိုပြုကပြည်သူအတွက်ဆောင်ရွက်ပေးဖို့အဓိကထားဆောင်ရွက်သွားမယ်ဆိုပေမဲ့ပြည်သူပေါ်မှာအရေးတစ်ခုအနေနဲ့ကြောက်ဖို့ချင်းချောက်လှုပ်ဆောင်သွားမှာမဟုတ်ဘူးလို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောဆိုလိုက်ပါတယ်။လက်ရှိအားနည်းနေတဲ့တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးသူက
တရားဥပဒေစိုးမိုးရေးဆုံးရှုံးသွားတာနဲ့တရားနဲ့တည်းဒီမိုကရေစီရေးလူ့အခွင့်အရေးစားရလွတ်လပ်ခွင့်များအားလုံးဆုံးရှုံးသွားမှာဖြစ်ပါတယ်။စူပူအောင်ကြောင်းတွေဖိနှိပ်တဲ့အုပ်ချုပ်ရေးရန်ရယ်ပေါ်ပေါက်လာမှာဖြစ်ပါတယ်။ဒါကြောင့်တရားဥပဒေစိုးမိုးရေးကိုဥပဒေပြန်မှန်တိုင်းတရားစီရင်ရေးမှန်တိုင်းအုပ်ချုပ်ရေးမှန်တိုင်းတွေကကြိုးပမ်းဆောင်ရွက်သွားဖို့လိုအပ်ပါတယ်
။ကျေးလက်ဒေတာဖွံ့ဖြိုးဖို့ချမ်းသာစင်ရဲ့ကွာခြားမှုမရှိဖို့နဲ့ဖွံ့ဖြိုးတိုးတက်ရေးလှုပ်ဆောင်ရမှာလေပြည်သူ့ဗန္ဓာငွေတွေမဆုံးရှုံးနိုင်ဖို့ကိုတိုင်းအစိုးရအနေနဲ့စ조사လှုပ်ဆောင်သွားမယ်လို့သူကပြောပါတယ
်ကျွန်တော်တို့ကြီးလက်နဲ့မြို့ပြတပြေးကြီးဖွံ့ဖြိုးတိုးတက်ရေးအတွက်ကျွန်တော်တို့အစိုးရအဖွဲ့အနေနဲ့အဓိကထားပြီးဒီလာမယ့်နှစ်ဘတ်ဂျက်မှာထိထိရောက်ရောက်သုံးဆွဲသွားမယ်ဆိုတာကိုအသိပေးလိုပါတယ်
ဒီပြင်လက်တလို့အရေးကြီးဆုံးရန်ကုန်တိုင်းအတွက်ပြုပြင်သင့်တဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးဝန်ကြီးချုပ်ဖြိုးမင်းသိန်းကအခုလိုပြောပါတယ်
။ရန်ကုန်တိုင်းဒေသကြီးအတွင်းပြည်သူလူထုများနေ့စဉ်ကြုံတွေ့နေရတဲ့တောက်သုံးရည်ပြည့်စင်ပြီးအမိုက်မိန်လာစတဲ့စနစ်များချိုယွင်းပျက်စီးနေခြင်းများကိုလည်းပြုပြင်သွားမှာဖြစ်ပါတယ်။ရင်ကျော်ပိတ်ဆို့မှုပြဿနာကိုလည်းအစင်းပြေချောမွေအောင်ဆောင်ရွက်သွားမှာဖြစ်ပါကြောင်းအသိပေးလိုပါတယ်။
တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဟောင်းတအူးဖြစ်တဲ့ဒေါက်တာညိုညိုသိန်းကတော့ရန်ကုန်တိုင်းဒေသကြီးဖွံ့ဖြိုးဖို့အတွက်လှုပ်ဆောင်မယ့်လုပ်ငန်းစဉ်တွေကိုကြိုဆိုကြောင်းဦးစားပေးလှုပ်ဆောင်တင်တာတွေနဲ့ပတ်သက်ပြီးသူမကခုလိုပြောပါတယ်
မျိုးတင်လူရန်စာ80အလွယ်ကိုလှုပ်ဆောင်ခွင့်လမ်းရေးဖန်တီးပေးရမယ်သူတို့ရဲ့နေစရာတွေပေါ့နော်နေစရာတွေဖန်တီးပေးရမယ်ခုနကတည်းကရေကြောပိတ်ဆို့ဖို့ပေါ့နော်ရေကြောပိတ်ဆို့ဖို့ဖြစ်နေတာပေါ့ဒါတွေကတော့ဒီကြီးရဲ့ရန်ကုန်တိုင်းရဲ့အရေးကြီးတဲ့လိုအပ်ချက်တွေပဲပေါ့
ရန်ကုန်တိုင်းမှာကြုံတွေ့နေရတဲ့ပြဿနာတွေကတော့အများကြီးပါဒီထဲမှာဝန်ကြီးချုပ်အနေနဲ့ကဖွံ့ဖြိုးတိုးတက်မှုအတွက်ရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေတိုးတက်လာဖို့ဤပညာတွေနဲ့စက်ကရိယာတွေတိုးနိုင်ဖို့အတွက်လည်းလှုံ့ဆော်သွားမယ်လို့ဒီကနေ့ကတိပေးခဲ့ပါသေးတယ်လူနည်းစုစီးပွားရေးလုပ်ငန်းရှင်တွေရဲ့အကျိုးစီးပွားထက်လူများစုပြည်သူတွေရဲ့အကျိုးစီးပွားကိုသာပိုမိုပြီးအလေးထားကြည့်စေခြင်းကြောင့်ဒေါက်တာညိုညိုသိန်းက
အသတိထားမယ်အချက်ကလူနည်းစုစီးပွားရေးလုပ်ငန်းရှင်တွေရဲ့ပေါ့နော်အလိုကိုလိုက်ရင်လည်းလူများစုဖြစ်တဲ့ပြည်သူလူထုရဲ့လိုအပ်ချက်တွေနဲ့အနှံ့ကွာသွားမှာတော့သုံးရင်ရတယ
်လက်ရှိရန်ကုန်တိုင်းအတွင်းမှာတရားဥပဒေစိုးမိုးမှုအားနေတာအလောက်ကန်ခွင်လန်းရှားပါတာနဲ့ကျူးကျော်ပြဿနာတွေဟာအဓိကဦးစားပေးအနေနဲ့တိုင်းအစိုးရကဖြေရှင်းဖို့လိုအပ်နေတယ်လို့ထောက်ပြသူတွေကပြောဆိုနေကြပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာပါရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ဧပြီလ9ရက်စနေနေ့မနက်ခင်းထုတ်လွှင့်ချက်တွေကိုသောရရှင်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီး9နာရီထိလိုင်းနိုမီတာ24 32နဲ့40အပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေထဲမှာဆိုရင်တော့မနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်နဲ့အတူပတ်စင်ကဏ္ဍတွေကိုနားဆင်ကြရမှာပါရှင်
ကလေးမနေတယောက်ဆိုလို့ရှိရင်သူကတော့13နှစ်14နှစ်လောက်ထဲကသူကအယောင်စားခံရတာပေါ့နော်သူကတော့ဒီမှာဒီကနေပြီးတော့ကွက်ကွက်မှနေတယ်ပေါ့နော်သူ့ကိုပဲကယ်ရီယာတက်ဖို့
လူကုန်ကူးမှုရဲ့အဓိကသားကောင်ဖြစ်ကြရတဲ့အမျိုးသမီးတွေရဲ့ဘဝအကြောင်းတင်ဆက်ထားတဲ့အမျိုးသမီးကဏ္ဍနဲ့အတူနောက်ပိုင်းမှာလည်းသိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားဆင်ကြရမှာပါအခုပြောသွားခဲ့တဲ့အစီအစဉ်တွေထဲကမှအရင်ဆုံးတော့ကမ္ဘာသတင်းတွေထဲကမြန်မာသတင်းတွေကိုမူရင်းဆောင်မရှင်တွေရဲ့အပေါ်မပြဲဥကျော်စန္တာကတင်ဆက်ထားပါရှင်
ဒေါအောင်ဆန်းစုကြည်အာနာယဘီဆိုတဲ့ဆောင်းပါးကို Green Dyer က The Independent သတင်းစာထဲမှာရေးသားထားပါတယ်။မြန်မာပြည်ကိုအုပ်ချုပ်နေတဲ့စစ်ဘုတ်ချုပ်တွေဟာဒေါအောင်ဆန်းစုကြည်ကိုဘလောက်တောင်ကြောက်တယ်လဲဆိုရင်သူသမရမဖြစ်ရလေအောင်ဖွဲ့စည်းပုံမှာတောင်အထူးပြဋ္ဌာန်းချက်တရထတင်ရေးသားထားပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စကိုလည်းဗီဒီယိုအနာသုံးပယ်ချကြပါတယ်။ဒါပေမဲ့ဒေါအောင်ဆန်းစုကြည်ကတော့သမရအပေါ်ကနေမယ်လို့ပြတ်ပြတ်သားသားပြောထားခဲ့တာပါ။ရွေးကောက်ပွဲအောင်နိုင်ပြီးတဲ့နောက်ဒေါအောင်ဆန်းစုကြည်ကိုအနာချင်းဘုတ်ချုပ်ကြီးငိမ့်စားဦးသန်းရွှေကအနာဂတ်ခေါင်းဆောင်လို့လက်ခံခဲ့ပါတယ်မြန်မာဗိုလ်ချုပ်တွေရဲ့စီးပွားရေးလုပ်ငန်းချမ်းသာကြွယ်ဝမှုကိုအီဂျစ်နိုင်ငံကစစ်တပ်တောင်မရှင်းသာပါဘူးဒီလောက်တောင်ဘာကြောင့်ချမ်းသာရသလဲဆိုတာကိုဒီမိုကရေစီအစိုးရစစ်ဆေးခွင့်လည်းရမှာမဟုတ်ပါဘူးဒီငွေရပောက်ကိုတားဆီးပိတ်ပင်ဖို့လည်းစစ်တပ်ကခွင့်ပြုလို့မှာမဟုတ်ပါဘူးစစ်တပ်အနေနဲ့အာဏာကိုလုံးဝပြန်လိုချင်တယ်ဆိုရင်တရားဝင်ပြန်လည်ရယူနိုင်ပါသေးတယ်ဒါပေမဲ့ပြည်သူလူထုရဲ့စန့်ကျင်ဥကြွမှုနဲ့တော့ရင်ဆိုင်ရပါလိမ့်မယ်ဒါအပြင်တက်ထက်မှလည်းတိုင်းပြည်ကိုအောက်တန်းကျစေခဲ့တဲ့ဆီယနာရှင်စနစ်စီပြန်မသွားလို့တဲ့မြို့ချစ်စစ်ဘုတ်ချုပ်တွေလည်းရှိနေပါတယ်။ဒါပေမဲ့အလုံးစိတ်ချရပြီလို့တော့ပြောလို့မရပါဘူး။မြန်မာနိုင်ငံထက်ကြွယ်ဝပြီးဒီမိုကရေစီလမ်းကိုစောစောစီးရှောက်လှမ်းခဲ့တဲ့အင်းကြီးထိုင်းနိုင်ငံမှာစစ်ဘုတ်ချုပ်တွေမကြာခဏပြန်ပြန်အာဏာသိမ်းနေရပါတယ်။တတိကြီးစွာရှောက်လှမ်းနိုင်မယ်ဆိုရင်တော့မြန်မာအသွင်ကူးပြောင်းရေးဟာအောင်မြင်ပါလိမ့်မယ်လို့ရေးသားထားပါတယ်ခင်ဗျာ။မြန်မာနိုင်ငံနဲ့ဆက်ဆံရေးအပေါ်တရုတ်အကောင့်မြင်ဆိုတဲ့ခေါင်းစဉ်နဲ့ theamericaninterest.com မှာရေးသားထားတာကိုဆက်လက်တင်ပြလိုပါတယ်။နိုင်ငံတော်ဤအတိုင်ပင်ခံဆိုတဲ့ယာဒုသစ်ပူပူနွဲ့နွဲ့နဲ့ဒေါအောင်ဆန်းစုကြည်ဟာမြန်မာနိုင်ငံအုပ်ချုပ်ရေးအဓိကပုဂ္ဂိုလ်အနေနဲ့နိုင်ငံအနာဂတ်ကိုစတင်ပုံဖော်နေပါပြီ။နိုင်ငံသားရေးဝန်ကြီးတူအနေနဲ့တရုတ်အရာရှိကြီးနဲ့တွေ့ဆုံပြီးဆိုင်ငံထားတဲ့မြစ်ဆုံတတမန်စီမံကိန်းပြန်စနိုင်ရေးတရုတ်တို့ရဲ့မျှော်လင့်ချက်နဲ့ပတ်သက်လို့ဆွေးနွေးခဲ့ပါတယ်။တရုတ်တို့အနေနဲ့မြစ်ဆုံသဘောတူညီချက်ဟာမပြတ်ပြဲသေးဘူး။ဒါကိုပြန်စဖို့မြန်မာအစိုးရအသစ်ကိုတွန်းရလိမ့်မယ်ဆိုပြီးပြီးခဲ့တဲ့လကပြောခဲ့ပါတယ်။2017မှာမြစ်ဆုံစီမံကိန်းကိုသမရဥသိန်းစင်ကရပ်ဆိုင်ခဲ့တဲ့အတွက်တရုတ်တွေဒေါသဖြစ်ခဲ့ပါတယ်။တကယ်တော့မြစ်ဆုံကရမ်းမဲ့စွန့်အင်90ရာခိုင်နှုန်းဟာတရုတ်ကိုသွားမှာပါ။တခြားတရုတ်စီမံကိန်းတွေမှာလည်းပြဿနာတွေရှိနေပါတယ်။လေဘရောင်ကီနီစီမံကိန်းဆိုရင်ဒေသခံတွေကထက်ကတလဲလဲကန့်ကွက်နေကြတာတွေ့နေရပါတယ်။တရုတ်ရေနံသဘာဝတံငွေပိုက်လိုင်းတွေကိုလည်းလူထုကမကြိုက်ကြပါဘူး။နိုင်ငံခြားကုန်သွယ်စီးပွားရေးနီးနီးကပ်ကပ်ဆက်သွယ်မှုတွေရှိနေတဲ့အတွက်ပြဿနာတချို့ရှိတယ်ဆိုတာသဘာဝပဲလို့တရုတ်ဝန်ကြီးကပြောကြားကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ကြေညာချက်တစောင်မှာဖော်ပြထားပါတယ်ပြဿနာတွေအလုံးရင်းနှီးနှီးဆွေးနွေးပြီးသင့်လျော်တဲ့ပြည်လည်မှုရနိုင်လိမ့်မယ်လို့သူနဲ့ဝန်ကြီးဒေါအောင်ဆန်းစုကြည်တို့သဘောတူညီကြရတယ်လို့လည်းတရုတ်ဝန်ကြီးကဘယ်စီမံကိန်းရဲ့လို့အတိအကျမညွှန်ပဲပြောဆိုထားတယ်ဆိုပြီးအဲ့ဒီကြေညာချက်မှာဖော်ပြပါတယ်တရုတ်ဘက်ကတော့အကောင့်မြင်တဲ့လေတံထွက်နေပါတယ်ဒါပေမဲ့ဒေါအောင်ဆန်းစုကြည်ရဲ့သဘောကိုအတိအကျမသိနိုင်သေးပါဘူးအမေရိကန်ထောက်ခံအပြေးမှုကြောင့်မြန်မာနိုင်ငံပွင့်လင်းလာတယ်ဆိုတာဟာတရုတ်မြန်မာဆက်ဆံရေးကိုအလံဝေးသွားစေသလားဒါမှမဟုတ်တရုတ်တို့မျှော်လင့်နေသလိုဒေါအောင်ဆန်းစုကြည်ဟာတရုတ်နဲ့ဆက်ဆံရေးခိုင်မာအောင်ပြန်လုပ်လိမ့်မလားမအသွင်ကူးပြောင်းရေးအောင်မြင်မှုကတစိတ်တည်းသာအဖြစ်နောက်တစ်ဆင့်ဘာဖြစ်လာမလဲဆိုတဲ့အပေါ်မှာမူတည်နေတယ်လို့ရေးသားထားပါတယ်ခင်ဗျာ
ဒါကတော့ကမ္ဘာသတင်းတွေကမြန်မာသတင်းတွေကိုကောက်နှုတ်တင်ပြခဲ့တာပါရှင်အခုမနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာကြအောင်ပါရှင်ဒေါ်လာလတန်းကအစီအစဉ်တင်ဆက်ထားပါတယ်
ဒီကိစ္စနဲ့တင်ပြမယ် idiom အသုံးကတော့
a rude awakening
ဖြစ်ပါတယ်စာလုံးပေါင်းက a ကတခု r u d e rude ကရိုင်းပြတာဒါမှမဟုတ် ယုတ်တရက်အထိတ်တလန့်ဖြစ်စီတာ AWAKENING awakening က awake ဆိုတဲ့အိယာကနိုးနေတယ်လို့၄ဘယ်ရတဲ့စကားကနေဆင်းသက်လာတာဖြစ်ပြီး awakening ကတော့နိုးကြလာတာကိုဆိုလိုတာဖြစ်ပါတယ်ဒီနေရာမှာနောက်အဓိပ္ပာယ်တစ်မျိုးကတော့အမှန်တရားကိုသိလာတာအတိတရားရစီတာကိုဆိုလိုတာဖြစ်ပါတယ်ဒါကြောင့်စကိုက်ထုံးရဲ့ဓာတ်ရိုက်ဓိပ္ပာယ်ကတော့ယုတ်တရက်ကြီးအလန့်တကြားအိယာကနိုးထလာတာပေါ့ idiom ဆိုတဲ့သဘောဓိပ္ပာယ်ကတော့အမှန်တရားကိုသိလာတော့လူဥတွေသိကိုထိတ်တလန့်တုံ့လုပ်ဖြစ်စေတာစိတ်ဆင်းရဲမှုကြီးစေတာကိုဆိုလိုတာဖြစ်ပါတယ်ကျမတို့မြန်မာမှာတော့နဖူးတွေဒူးတွေဖြစ်လာတယ်တနည်းအမှန်ကိုသိလာတဲ့အခါမှာကိုယ်နဖူးကိုရိုက်ပြီးအကျိုးနှဲပါရောလားမလွယ်ပါလားလို့ပြောရမယ့်အခြေအနေမျိုးဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Crowe ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် You've been so spoiled by your parents, John.I'll tell you, you are in for a rude awakening when you have to take care of yourself.
Johnny, Mimi Barry Garo, Mingo, they be a low light, Hajara. Mingo, Nabio me, Miha me, Niaro me, Sweeno, Mino de Gameluebu, a chunele melu, Davy Yavare, Umago, now to count Nasin Jayao.
You've been so spoiled by your parents, John.I'll tell you, you are in for a rude awakening when you have to take care of yourself.
Napu dwe du dwe ja ro mlwe la de a che ni myo lu go tait sait sin ye si me a chu ne me a che ni myo so yin idiom a thon a ya be lu pyo ma le
rude awakening
lu pyo lu ya ba de a ra ga ro di kri ma ne tin pya ke de idiom a thon me phit ba de
မနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာခဲ့ကြရတာပါရှင်။အခုပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်သွားပါမယ်။အရင်ဆုံးနားဆင်ရမယ့်အမျိုးသမီးကဏ္ဍမှာတော့မြန်မာအမျိုးသမီးတွေလူကုန်ကူးခံရတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်းကတင်ဆက်ထားပါတယ်ရှင
် You can bend but never break me.
Fight for, press for, argue for, providing more priority and more resources for the fight against human trafficking. For these girls,
လူကုန်ကူးမှုတိုက်ဖျက်ရေးဦးစားပေးဖို့တိုက်ပွဲဝင်ပေးပါ။ရုံးကန်ပေးပါ၊ဖိအားပေးပါ။ဒီဥတီချက်ပြည့်မြို့ကမ္ဘာခေါင်းဆောင်တွေလူမှုအဖွဲ့အစည်းခေါင်းဆောင်တွေကလက်တွေ့အကောင့်ထဲပေါ်မဲလို့ပေးထားတဲ့ကတိတွေကိုတီးကြပါ။ဒါမှလည်းငြိမ်းချမ်းပြည့်အားလုံးပါဝင်ခွင့်ရမယ့်လူအဖွဲ့အစည်းကိုဖန်တီးနိုင်မှာဖြစ်ပါတယ်။ဒါလူခွင့်ရနဲ့လူကုန်တိုက်ခါကိုလေးစားစေမဲ့ဘဝဖြစ်လာရေးအတွက်အခြေခံပါပဲ။
အဲ့ဒါကတော့ခုနတမကမှာလက်ရှိကျင်းပနေတဲ့ခေတ္တရဲ့ကျွန်းစနစ်ပပျောက်ရေးတွေနိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအခန့်ကဏ္ဍညီလာခံမှာ2030အမီလူကုန်ကူးမှုပပျောက်ရေးတွေကမ္ဘာခေါင်းဆောင်တွေလူမှုအဖွဲ့အစည်းခေါင်းဆောင်တွေအနေနဲ့ပေးထားတဲ့ကတိအတိုင်းဆောင်ရွက်ကြဖို့ခုနတမကထွေထွေညီလာခံကြီးရဲ့ဥက္ကဋ္ဌမော်ဂက်စ်လင်ကတ်တော့ဖ်ကဧပြီလ9ရက်နေ့ကတိုက်တွန်းပြောကြားသွားတာဖြစ်ပါတယ်2012ခုမှာကမ္ဘာထွန်းလူကုန်ကူးခံရသူပေါင်းနစက်တတန်းရှိတယ်လို့လဲ ILO ကခံမှန်းထားပါတယ်။ဒါကြောင့်လေလူကုန်ကူးမှုအခြေအနေဟာနိုင်ငံတိုင်းမှာရင်ဆိုင်နေရတဲ့ပြဿနာဖြစ်တယ်လို့ညီလာခံရဲ့ဥက္ကဋ္ဌကဆက်ပြီးပြောခဲ့ပါတယ်
။ We all know that trafficking affects virtually every country in every region of the world. That between
လူကုန်ကူးမှုဟာကမ္ဘာပေါ်ရှိနိုင်ငံတိုင်းဒေသတိုင်းမှာဖြစ်ပွားနေတာပါ။2010နဲ့2012ကြာနိုင်ငံပေါင်း124နိုင်ငံမှာလူမျိုးပေါင်း152မျိုးလူကုန်ကူးခံခဲ့ကြရပါတယ်။တကယ့်ကိန်းဂဏန်းကဓာတ်ထက်ပိုနိုင်ပါတယ်။လူကုန်ကူးခံရပေမဲ့ခံရမှမသိကြတဲ့ဖြစ်ရပ်တွေကိုနေ့စဉ်နဲ့မျှတွေ့နေရပါတယ်။အမျိုးသမီးနဲ့မိန်းကလေးတွေကျွေးတင်ကျွဖြစ်ကြရတာတွေဆောက်လုပ်ရေးလုပ်ငန်းတွေမှာအလို့သမားတွေတိမ့်နဲ့ချီပြီးအနှိမ်ခံရတာတွေငါးဖမ်းသမောတွေမှာနှစ်နဲ့ချီပြီးပြန်မလွတ်ပဲအခိုင်းခံနေကြရတာတွေပြည်စားလုပ်ငန်းတွေမှာမိန်းကလေးငယ်တွေဖျားယောင်းခေါ်ဆောင်အခိုင်းခံရတာတွေလူကုန်ဒဏ်တွေအိမ်မှာအိမ်ကူတွေဖြစ်ငှားယမ်းခံကြရပြီးကျန်းပေါ်မှာပဲအိတ်ကြရတာအပြင်ထွက်ခွင့်မရကြတာတွေတွေ့နေရတာဖြစ်ပါတယ
်2030အမီကုလသမဂ္ဂနဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့လူကုန်ကူးမှုပပျောက်ရေးရည်မှန်းချက်အောင်မြင်စေဖို့ဘယ်လိုလှုပ်ဆောင်ကြမလဲလို့ခရီးတွေပေးခဲ့ကြပါတယ်မြို့သမီးနဲ့မိန်းကလေးငယ်တွေအပေါ်အကျန်းဖက်မှုအလုံးစုံပပျောက်ရေးဆောင်ရွက်ရမှာလူကုန်ကူးမှုပပျောက်ရေးလိမ်ပိုင်းဆိုင်ရာအပြင်နှီးမျိုးစုံနဲ့ခေါင်းပုံဖြတ်မှုပပျောက်ရေးတွေ ချက်ချင်းနဲ့ထိရောက်စွာဆောင်ရွက်မှုတွေပြုလုပ်ပေးဖို့ပြင်အထမလူအပေးခိုင်းစေမှုခေတ္တရဲ့ကျွန်းစနစ်နဲ့လူကုန်ကူးမှုပွားပြောက်ရေးဆောင်ရွက်ဖို့ပြင်ကလေးငယ်တွေကိုစော်ကားမှုခေါင်းပုံဖြတ်မှုရောင်းစားမှုနဲ့နီလာမျိုးစုံအကြမ်းဖက်နှိပ်စက်မှုပွားပြောက်ရေးတွေပူးပေါင်းဆောင်ရွက်ကြဖို့ကတိတွေပေးခဲ့ကြတာဖြစ်ပါတယ်ကုလသမဂ္ဂအဖွဲ့ဝင်တနိုင်ငံဖြစ်တဲ့မြန်မာနိုင်ငံအနေနဲ့ကလူကုန်ကူးမှုအခြေအနေကဘယ်လိုရှိပါသလဲအမေရိကန်နိုင်ငံဂျာယီဌာနကနှစ်စဉ်ထုတ်ပြန်တဲ့လူကုန်ကူးမှုအစီရင်ခံစာမှာတော့မြန်မာနိုင်ငံဟာစောင့်ကြည့်ကန်အဆင့်အနှစ်မှာရှိခဲ့တာဖြစ်ပါတယ်အဲ့ဒီအစီရင်ခံစာရမြန်မာနိုင်ငံဟာလူကုန်ကူးခံရတဲ့မျိုးသားအမျိုးသမီးနဲ့ကလေးငယ်တွေရှိနေတဲ့နိုင်ငံတစ်နိုင်ငံဖြစ်သတ်မှတ်ခံခဲ့ရပြီးအထူးသဖြင့်ထိုင်းနဲ့တရုတ်ပြင်တခြားအာရှနိုင်ငံအပါအဝင်အရှေ့အလယ်ပိုင်းနိုင်ငံတွေမှာအတင်းအဓမ္မလူအားပေးခံကြရတာလိင်လုံငန်းမှာအခိုင်းခံကြရတာငါးဖန်လုံငန်း၊ကုန်ထုတ်လုံငန်း၊တစ်တောလုံငန်း၊ဆောက်လုပ်ရေးလုံငန်းတွေမှာလုကင်ကြရတဲ့အပြင်အထူးသဖြင့်အမျိုးသမီးနဲ့မိန်းကလေးငယ်တွေဟာလိင်လုံငန်းအင်းအကူလုပ်ငန်းနဲ့အထည်ချုပ်စက်ရုံလုပ်ငန်းတွေမှာအတ္တမလုအားပေးခိုင်းစေမှုတွေခံနေကြရတယ်လို့ထောက်ပြထားတာတွေရှိပါတယ်။ဒါအပြင်တိုင်းရင်းအမျိုးသမီးတွေဟာလည်းညဆတစ်ဖက်ရှိတရုတ်နိုင်ငံကိုလိင်လုံငန်းအင်းအကူနဲ့ဇနီးများတွေဖြစ်ကြောင်းစားခံနေကြရတာတွေလည်းရှိတယ်လို့လည်းအစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာနယ်စပ်တစ်ဖက်ထိုင်းနိုင်ငံမဲဆောက်မြို့မှာမြန်မာအမျိုးသမီးတွေရဲ့လူကုန်ကူးမှုအခြေအနေကတော့ဘယ်လိုရှိပါသလဲ။ဆောလို့ဒုက္ခခေါ်တဲ့ Social Action for Women မြို့မီများအတွက်လူမှုစောင့်ရှောက်ရေးအဖွဲ့ရဲ့ကျန်းမာရေးတာဝန်ခံရီရီဝင်းကိုမေးချီခဲ့ပါတယ်
။မတော်စီကိုဒီမြန်မာပြည်ဘက်ကနေရောက်လာတဲ့အမျိုးသမီးတွေကတော့အများကြီးပဲရှိတယ်ပေါ့နော်။တချို့မျိုးသမီးတွေဆိုလို့ရှိရင်သူကပေါ့အသက်19နှစ်လောက်ရှိတယ်ပေါ့နော်။သူ့နာမည်ကတော့ဒီဇီဇဝါလေးပေါ့။သူကကြတော့ဒီ18နှစ်လောက်မှသူကမြောက်ဝတီမှာရောက်လာပြီးတော့အလုပ်လုပ်နေတဲ့အိမ်မှာအိမ်အောင်ကြတယ်ပေါ့နော်။စီးပွားရေးအဆင်မပြေတဲ့အခါကျတော့အဲ့တော့ရှိပေမဲ့လည်းစီးပွားရေးဆင်ပြေတော့သူကသူ့ယောက်ျားကိုမပြောဘဲနဲ့သူကကြည်ရည်နဲ့ပေါ့နော်အဲ့ဒီမှာဒီဘက်ကကူးလာတာပေါ့ကူးလာပြီးတော့အဲ့ချိန်မှာသူတို့ဘန်ကောက်ကိုတက်တဲ့ခါမှာကြည်ရည်ကနေပြီးတော့တဆင်သူတို့ပေါ့နော်စစ်ထောင်နဲ့သူ့ကိုရောင်းခဲ့တယ်ပေါ့နော်နောက်ကြည်ရည်တယောက်ကိုရောင်းပြီးတော့သူတို့အဲ့လိုမျိုးသွားတဲ့အချိန်မှာလမ်းထဲမှာကုန်းချောင်းလျှောက်ကြတာက10ရက်လောက်လျှောက်ရတယ်ပေါ့နော်လမ်းထဲမှာကုန်းချောင်းလျှောက်နေရင်မရောက်သေးဘဲနဲ့သူတို့ကခက်ခဲနေတယ်အများကြီးနဲ့ရင်ဆိုင်ရတယ်ကုန်းချောင်းလျှောက်လို့ညဘက်တွေမှာထားလျှောက်ရတယ်နေဘက်ဆိုလျှောက်လို့မရဘူးအဲ့ဒီအချိန်မှာသူတို့ဂိတ်တခုကိုရောက်တဲ့အချိန်မှာအဲ့ဒီမှာစောက်နေတဲ့အစောက်ဂိတ်တွေရဲ့အမှရှိတဲ့စစ်သားတွေကသူတို့ရဲ့တနတ်နဲ့လမ်းပစ်တာအဲ့ဒီကောင်မလေးဆိုရင်သူ့ခြေထောက်ကတနတ်ထိတာ၃ချက်တောင်ထိတယ်ခြေတော်မှာအဲ့ချိန်မှာကယ်ရီကလည်းသူတို့ကိုပစ်ထားခဲ့တယ်လမ်းထဲမှာပဲအဲ့ဆုံးမှသူကနေပြီးတော့ဒီမက်ဆောက်စယုံကြီးကိုပဲယူရောက်လာတယ်မက်ဆောက်စယုံကြီးကမှတဆင်ပြီးကျမတို့ဒီစောပေါ့နော်သူကအဲ့ဒီအမှုနဲ့ဖြစ်နေတယ်ဆိုတော့စောကိုပြန်ပို့ပြီးတာလည်းပေါ့နော်အဲ့လိုပြဿနာမျိုးတွေရှိရဲနောက်ကလေးမလေးတယောက်ဆိုလို့ရှိရင်သူကတော့13နှစ်14နှစ်လောက်ထဲကသူကရောင်းစားခံရတာပေါ့နော်သူကတော့ဒီမှာဒီကနေပြီးတော့ကွက်ကွက်မှနေတယ်ပေါ့နော်သူ့ကိုပဲကယ်ရီကတက်ခေါ်ခဲ့တယ်ခေါ်လာပြီးတော့သူ့ကိုမဲဆောက်ရောက်လာတဲ့အခါမှာသူ့ကိုဒီမှာရှိတဲ့ဆက်ဆော့ကာယုံမှာပေါ့နော်သူ့ကိုရောင်းစားခဲ့တယ်သူ့ကိုပေါ့နော်ရောင်းစားရလဲသူမသိဘူးသူကနှစ်နှစ်လောက်သူ့လုံးလို့ရတယ်အဲ့ဒီမှာဆရာဘယ်လိုဖြစ်သွားလဲဆိုတော့သူကသူ့မှာပေါ့နော်နောက်ပိတ်ဆုံးအိတ်ခန့်ကြီးပါရလာခဲ့တယ်အိတ်ခန့်ကြီးရောက်လာတဲ့ခါကျတော့မှသူကပေါ့ဒီဆော့ရောက်လာခဲ့တယ်တကယ်တော့သူ့ကိုလည်းအဲ့ဒီဆက်ဆော့ကာယုံမှာရောင်းစားခဲ့တာပေါ့နော
်ဒီမြို့သမီးလေးတွေကိုပေါ့နော်ဒီကယ်ရီတွေကခေါ်ခေါ်လာတယ်ဆိုတော့ဒီမြန်မာနိုင်ငံဘက်ကပွဲစားလဲရှိမှာပေါ့ဒီပွဲစားတွေကဘယ်လိုမျိုးတွေမလုံးပြီးတော့ခေါ်လိရှိကြလဲ
များသောအဖြစ်ကပေါ့နော်မြန်မာပြည်မှာကစီးပွားရေးကတအားနဲ့ဟိုမကြေလည်ကြဘူးပေါ့နော်ပြီးတော့လည်းအလုပ်ကင်ရတယ်တအားနဲ့ရှားပါတယ်များသောအဖြစ်ပေါ့နော်ဒီအမျိုးသမီးတွေရောမိဘတွေကိုယ်တိုင်ကတော့ဒီဘက်နိုင်ငံဒီမှာဆိုရင်အလုပ်ကင်ပေါ်တယ်အဆင်ပြေတယ်အေးပေါ့အဲ့လိုမျိုးဓာတ်ခေါ်တဲ့ကယ်ရီတွေကကိုယ်တိုင်ကလည်းအဲဆက်ယုံမှာဆိုလို့ရှိရင်တော့တစ်လကိုပေါ့နော်2000ရမယ်3000ရမယ်ဒီမှာဆိုလို့ရှိရင်အေးပေါ်လုံးမယ်ပေါ့ဆက်ယုံနေတွင်းပေးမယ်ပေါ့အဲ့လိုမျိုးပုံစံတွေနဲ့ကယ်ရီတွေကခေါ်ကြတယ်နော်တချို့ကယ်ရီတွေဆိုလို့ရှိရင်တော့နန်းစိတ်ပါတော့ခံပြီးတော့ခေါ်ပေးတယ်ဆိုတော့အားရှိဖို့သူတို့တွေနဲ့အဆင်ပြေတယ်ဆိုပြီးတော့လိုက်ခဲ့ကြတာပဲလေ
အဲ့ဒီခါကျတော့ဒီမှာပေါ့နော်ဥပမာပြင်ဆက်ယုံမှာအလုံးမရပဲနဲ့လိန်လုံငန်းမှာပေါ့နော်အသုံးပြုခံကြရတယ်ဆိုတော့လူပွဲစားတွေဖျားယောင်းမှုကိုမျိုးသမီးလေးတွေအတွက်ပေါ့နော်သတိထားစရာပြောပြပေးပါလားရှင
်ဒီတကယ်တော့အဲ့ကယ်ရီတွေကခေါ်ခဲ့တယ်ခေါ်ခဲ့ပြီးတဲ့အခါမှာသူတို့တွေကဒီဆက်ဆော့ကယုံပေါ့နော်ဒီလိန်လုံငန်းတဲ့နေရာကိုသူရောက်သွားကြတယ်အဲ့လိုရောက်သွားတဲ့အခါကျလို့ရှိလို့ရှိရင်သူတို့တွေကဘာလို့မှသူတို့ကခရုမဆိုင်ကြတော့ဘူးပေါ့နော်သူတို့အတွက်ကဒီအလုပ်ကပဲအဆင်ပြေတဲ့ပုံစံမျိုးပေါ့နော်သူတို့ကအဲ့လိုမျိုးကြီးရှိကြတယ်နောက်ပြီးတော့လေသူတို့ရဲ့ဟိုရတဲ့အခတွေကိုဆိုလို့ရှိရင်လေပုံနာအကုန်လုံးယူထားရတယ်ပေါ့နော်သူတို့ကအဲ့တထေးရဲ့အောက်မှာပဲတွားရတယ်တထေးကဒီနေရာမှာနေဒီနေရာကိုတွားပေါ့နော်မတွားကျင်နဲ့တွားရတယ်အဖြစ်ပါဖြစ်သူငင်းပွင့်မရှိဘူးပေါ့နော်ပြီးလို့ရှိရင်အဲ့လိုမျိုးသူတို့ရဲ့လှုပ်အားကားတွေဆိုရင်လေတထေးကသူတို့တွေကိုတဝက်စီပေါ့နော်တထေးကကျတော့တထေးစီမှာထုတ်ရတယ်
တို့ရခက်ခဲရပါလဲဆိုတော့တို့တွေကပေါ့နော်အဲ့လုပ်ငန်းကိုသူအငြင်းတိုင်းလုပ်ရတယ်ဒါပေမဲ့လုပ်ပြီးတဲ့အခါကျလို့ရှိရင်တို့ပတ်စံကိုလက်ကုံလို့ထုတ်မယ်ဆိုလို့ရှိရင်တို့ပတ်စံနည်းနည်းလေးပဲကျန်တယ်ဘာလို့လဲဆိုတော့တို့ကတုံးလို့ရှိတစ်ထည့်ကရောရောရောရောရောထုတ်ပဲရထုံတို့ပတ်စံဘာမှမကျန်တော့ဘူးအဲ့လိုမျိုးအဲ့လိုနည်းမျိုးနဲ့ပဲတို့တွေကအဲ့ဒီထည့်ကမထွက်နိုင်တော့ဘူးပေါ့နော်တို့ကဘာတွေကျန်ခဲ့လဲဆိုရင်အဲ့လိုပေါ့နော်ယောဂါတွေနဲ့ပဲတို့ကျန်ခဲ့တယ်ယောဂါတွေရတဲ့အခါကျလာတော့လေတစ်ထည့်ကတို့ကိုလက်မခံတော့ပြန်ဘူးတစ်ထည့်ကမောင်းထုတ်တော့တို့မှနေကြမရှိတော့တော့လည်းပို့ပေးကြတာပေါ့မဲဆောက်မှာအများစုဒီလေလုံးလုံးလုပ်တဲ့နေရာတွေမှာတက်တွေ့တဲ့ခါမှာအဲ့လိုမျိုးအမျိုးသမီးလေးတွေကသူတို့ယူထားတဲ့ပတ်စံကဆက်လို့မပြေဘူးသူတို့ထပ်ပြေးလည်းမလွတ်ဘူးပြန်မိတယ်အဲ့လိုမျိုးတွေပေါ့ဘိတ်ဆုံးထီကိုသူတို့ဘဝကြီးကအဲ့ဒီသဘောကြီးပြန်ဆက်အကျွေးတွေပြန်ဆက်နေပဲဘိတ်ဆုံးယောဂရတယ်ပြေးသွားကြတယ်ပေါ့နော်အဲ့လိုမျိုးတွေနဲ့ပဲဖြစ်သွားကြတယ်သူဆိုလို့ရှိရင်ခိုင်းရဲတွေကဝင်ဖမ်းလို့သူတို့တွေကဦးရည်နေရင်ဆိုင်နေရတဲ့ဟာလေးရှိတာပေါ့နော
်ခုလိုပေါ့နော်ဘာမှပြရလာတဲ့ times ကမတက်ဘူးဘယ်ရောက်လို့ဘယ်ရောက်မှမသိဘူးဆိုလို့ရှိလို့ရှိရင်အကြီးဝင်းတော့ဘလို့အကောင်းဆုံးအကြံပေးနိုင်လဲ
ကျွန်တော်တို့ရှိမှာက call center ဆိုတာရှိရပေါ့နော်ဖုန်းနံပါတ်တွေရှိရပေါ့အဓိကတော့သတင်းချက်လက်တွေလိုချင်တယ်တို့တစ်ခုခုအခုညီတောင်းချင်တယ်လိုချင်တယ်ဆိုလို့အဲ့ဒီဖုန်းနံပါတ်ကိုဆက်ပေါ့နော
်ရေးပေါ်ဆက်သွင်းနိုင်မဲ့နံပါတ်တွေကတော့6686939381နဲ့6683695939တို့ဖြစ်ပါကြောင်းတင်ပြရင်ဒီသတင်းပိုင်အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါလိမ့်ရှင် You can bend
but never break me cause it only serves to make me လာလာတန်းစီစဉ်တင်ဆက်တဲ့အမျိုးသမီးကန္တာကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်အခုတော့သိပ္ပံနဲ့ဤပညာအစီအစဉ်ကိုဆက်လက်နားဆင်ရပါမယ်ဒေါခင်မျိုးတက်ကစီစဉ်တင်ဆက်ထားပါလိမ့်ရှင်
မြန်မာနိုင်ငံလေယာစိုက်ပျိုးရေးတိုးတက်စေဖို့အတွက်စိုက်ပျိုးရေးပညာသင်ကျောင်းကစနစ်တကျကိုပြုပြင်ဖို့အပြင်ကိုပိုင်းလေယာမျိုးကိုအားပေးသင့်တဲ့အကြောင်းအမေရိကန်ပြည်ထောင်စုမှရောက်နေတဲ့ရေစင်းစိုက်ပျိုးရေးတက္ကသိုလ်ကျောင်းအကြီးဟောင်းဆရာဆလိုင်းထွန်းတန့်ရဲ့အမြင်ကိုဒီတစ်ပတ်မှပြောပြပေးပါပ
ါ။ Educate to Ecoze မြောက်ကိုကျွန်တော်သွားတယ်အဲ့ဒီမှာကျွန်တော်တို့စီမဆာဥရီရတော့မဆုံးပါဘူးသို့တော်လည်းပဲအကုန်လုံးကကျွန်တော်တို့လည်းနည်းနည်းဗျံပတာဖြစ်နေတယ်။စာပေသင်ကြားရေးမှာလည်းပဲကျွန်တော်တို့နည်းနည်းပါးပါးပြောထားခဲ့တယ်ဒီက credit system ကိုဥမာကကျွန်တော်ဟိုတုန်းကအတိုင်းပဲပြန်သွားနေတော့ကျွန်တော်တို့ခက်တယ်အဲ့ဒါကြီးကဒီတနည်းမှာတော့ဆုံးကြပါတခါနဲ့အဲ့ဒါအောင်းနာကိုတခါနဲ့ဆုံးဖြတ်လိုက်တယ်ဆိုတော့သူတနည်းလုံးလောက်ထားခဲ့တဲ့ဥစ္စာတွေကအလကားဖြစ်သွားပြီ။ကျောင်းသားတယောက်ကိုသူ့ကိုအကဲထားမယ်ဆိုလို့ရှိရင်သူတနည်းလုံးလောက်ခဲ့တဲ့ဥစ္စာလေးတွေကိုလည်းပဲကျွန်တော်တို့အများကြီးစဉ်းစားဖို့လိုလာပြီ။ဒါတက္ကသိုလ်ဒီမှာရောဟိုအထက်တန်းကျောင်းတွေမှာရောအခုကကျွန်တော်တို့ကသူတနည်းလုံးဘလောက်ပဲကောင်းအောင်လုပ်လို့နောက်ဆုံးကျဖျားနာလို့ဖြစ်ပါတခုဖြစ်ဖြစ်စိတ်မကောင်းဖြစ်တဲ့အချိန်မှာဒါမျိုးပဲဖြစ်လေရလဲသူအလကားပဲအဲ့ဒါမျိုးတွေကတော့မကောင်းမှုဖြစ်နေ
ဒါစိုက်ပျိုးရေးတက္ကသိုလ်ကပညာရေးဆရာပညာနာပေါ့စိုက်ပျိုးတာနဲ့ပတ်သက်မြန်မာနိုင်ငံရဲ့ဒီစိုက်ပျိုးရေးကဏ္ဍအခြေအနေရော
ကျွန်တော်ကပြောတဲ့လူတွေကတော့ဘာပြောဆိုတောင်သူလေသမားဟာအရှုံးကြီးပဲတဲ့စိုက်ပျိုးရေးသမားဆိုတဲ့လူတွေကမဲမဲမြင်ပိုက်ဆံပေးရတဲ့ဥစ္စာတွေကြီးပဲတဲ့သူတို့ကလာပြီးတော့ပေးတဲ့လူတယောက်မှမရှိဘူးတဲ့အဲအဲ့ဒီမှာဆိုးတာကအဲမြေကြီးကိုအတင်းသိမ်းသွားတယ်နောက်ပြီးတော့သူတို့ကြီးကထွက်တဲ့ပစ္စည်းတွေကိုလည်းပဲအတင်းသိမ်းသွားတယ်တာယာတန်ဖို့တော့မရဘဲနဲ့သူတို့ပေးခြင်းနဲ့ပစ္စည်းနဲ့ပေးသွားတယ်ဆိုတဲ့အခါကျတော့သူတို့တနည်းလုံးလုံးခဲ့ရတဲ့ဥစ္စာတွေဟာပက်လက်လာပြီပေါ့အတောင်သူကပဲတောင်သူလုံးချင်တော့မှာတော့
ဒါစိုက်ပျိုးရေးသမားတွေရဲ့အခက်အခဲတွေပေါ့နော်ဆရာ
ခက်ခဲတွေဟုတ်တယ
်ဆရာဆရာကိုရိုင်းရောဒီစိုက်တာပြိုတာတွေကိုသွားကြည့်ခဲ့ပါလားဆရာ
ကျွန်တော်ကြည့်ခဲ့တယ်အဲ့ဒီမှာ potential တွေအများကြီးရှိပါတယ်အဲ့ဒီမှာကျွန်တော်တစ်ဖက်တယောက်အရာပြည်နယ်ထဲမှာပဲတင်တယ်တေကကို300ထွက်တယ်လို့ပြောတယ်စပါစိုက်တာသူတို့ကတော့ hybrid လို့ခေါ်တယ် hybrid ဆိုတာစမျိုးပေါ့အနောက်ပြည်တော်တွေမှာလည်းပဲတင်း160 190လောက်ထွက်နေတယ်အင်းလေးပဲမှာဒါအဲ့ဒါလည်းတွေ့ခဲ့တယ်
စပါးစိုက်တာနဲ့ပတ်သက်ပြီးစေနေနဲ့ပြောပြပေးပါလားဆရာ
စပါးစိုက်တာကအချင်းကြီးတွေအများကြီးလိုတယ်တစ်ချက်ကယာတိဥဒုလေလူသပေါ့လေယာတိဥဒုမော်ဒင်နိုင်ရင်လေယာတိဥဒုကိုပြင်နိုင်ဖို့ရေးပေးတာတို့ဘာတို့ညာတို့အစပြလို့တယ်နောက်ပြီးတော့ပိုးပွားယောဂအဲ့ဒါကိုလည်းနိုင်ဖို့လိုတယ်ပေါင်းဒါလည်းနိုင်ဖို့လိုတယ်နောက်ပြီးတော့အရေးကြီးဆုံးကတော့မျိုးပဲမျိုးကတော့ကောင်းပါမှမျိုးမကောင်းရင်တော့အလကားပဲအမျိုးကောင်းဖို့လည်းလိုတယ်ကျွန်တော်တို့ဘိုးတော်ကပြောနေကြဆိုတော့ဆန်းစပါးဟာ၃ချက်ညံ့မယ်၁ချက်စားသုံးသူအတွက်စားလို့ကောင်းရမယ်၂ချက်စိုက်တဲ့လူအတွက်အထွက်အထိပ်များရမယ်၃ချက်စိုက်တဲ့လူအတွက်စိုက်တဲ့ထွက်အထိပ်များရမယ်
ဥပမာစံတင်းကိုဆိုလို့ရှိရင်ကျဲလို့ရှိရင်6ပြည်ပဲထွက်တယ်တချို့မှာဆိုလို့ရှိရင်တော့10ပြည်ထိထွက်တာရှိတယ်အဲ့တော့အဲ့ဒါဒီကိုကျွန်တော်တို့ကတော်တော်လေးကိုဂရုစိုက်ရမယ်နောက်ပြီးတော့ကျွန်တော်တို့ကခုလက်မှုလေယာပဲရှိသေးတယ်စက်မှုလေယာဆိုတော့လည်းပဲမရောက်နိုင်ဘူးကျွန်တော်တို့လေယာတွေလှုပ်ထားပုံကလည်းပဲတော်တော်လေးကိုကိုယ်ယူကြရနိုင်တယ်ဒါဒီကိုကျွန်တော်တို့ပြန်ပြီးတော့ရေဝင်ရေတွက်လက်ခွတ်တစ်ခွတ်ဟာအချက်ဆုံးချက်နဲ့ညီရမယ်ပြည့်ချက်ချိန်မြေရေထုတ်နိုင်ရမယ်အချိန်မြေရေသွန်းနိုင်ရမယ်အချိန်မြေအဲ့ဒီလက်ခွတ်ကိုကျွန်တော်တို့သွားနိုင်ရမယ်ဒါနဲ့တော့လကောက်ကုန်းတော့လကောက်ကျော်အဲ့ဒါမျိုးသွားနိုင်ရမယ်အဲ့ဒီတော့မှသာလေအဲ့ဒီလက်ခွတ်ကိုကိုလိုချင်လို့ပြင်လို့ရမှာပေါ့ဥပမာလက်ခွတ်ဒီခွတ်ဟာကိုမသူညအကြားထဲမှာရှိတယ်အဲ့ဒီအခွတ်ကိုသူညတဲ့ထူပြီးတော့အရင်စောပြီးဒီပစ္စည်းနောက်ကြမှာပြီးဒီပစ္စည်းဆိုလို့ရှိရင်ဒုက္ခပဲကိုကအေးစောပြီးတာအန်တဝါတော့လာပဲအဲနောက်မှစောပြီးတော့တစ်ခါနဲ့ကွန်ကျွေးရင်ဝါနေတယ်ဘဝကြီးနေတော့တာပဲအဲအဲ့လိုမျိုးကြီးတော့ကျွန်တော်တို့ကဗမာပြည်ရဲ့ဟိုရင်ကအဆိုးဆုံးကဘာလဲဆိုလို့ရှိရင်ဟိုဝီယောပါတိုက်ကဟိုတော့က open field ဆိုတဲ့ system မှာပဲရှိသေးတယ် open field ဆိုတဲ့ဥစ္စာကဘာလဲဆိုလို့ရှိရင်ကိုမကိုဝင်းချန်ကပ်ပြီးတော့ကိုတုတ်တဲ့ဥစ္စာဘာမှမရှိဘူ
းဟုတ်ကဲ့ဒီ open field system အကြောင်းကိုနည်းနည်းပြောပြပေးပါလားဆရာ
open field system ကဗမာပြည်ကအတိုင်းပါပဲအဲ့လို့ဟိုတော့ရောပတ်တိုင်းမှာဘယ်လိုလုပ်လဲဆိုလို့ရှိရင်ဘယ်ချိန်မှာစိုက်ပါဆိုလို့ရှိရင်ဒါစိုက်ရတယ်ဘယ်ချိန်မှာရိတ်ပါဆိုလို့ရှိရင်သူကခေါင်းလောင်းတီးတယ်အဲ့ဒါဆိုလို့ရှိရင်သူရိတ်ရတယ်အပြီးလို့ရှိရင်နွားလွတ်တော့တာပဲတို့တို့ဘာမှပြပါလဲဘယ်လိုနွားလွတ်တော့တာပဲအဲ့ဒါဘလူလေဘလူရာမှသူတို့ခေါင်းကမထွေနိုင်ဘူးသူဒီတိုင်းပဲသွားလာပဲဘာမှကိုယ့်အကူကောင်းကျိုးမလုပ်နိုင်ဘူးအဲ့တော့သူတို့ကအဲ့ဒီ open field ကနေပြီးတော့မှဒီ enclosure system ပဲတော့ရောက်တယ်ဆိုလို့ရှိရင်သူတို့ crusade တွေရောက်တယ် crusade တွေဆိုတာကဟိုခရီးရနဲ့မွတ်စလီတွေသူတို့တိုက်ပွဲပေါ်လေအဲ့ဒီမှာလေယာပိုင်တဲ့လူတွေကတော်တော်ဖေသွားတယ်ချောကလည်း bishop ကပိုင်တာရှိတယ်ချောကမျိုးသားပိုင်တာရှိတယ်အဲ့ဒါဆိုတော့အဲကိုဟာကူတခါလူပြီးတော့ဝင်းကပ်ပြီးတော့အဲ့ဒီကနေပြီးတော့မှတခါနဲ့ကိုချိုက်ချာလုပ်တယ်အဲ့ဒီဟာတွေကြီးပွားသွားကြတော့အဲ့ဒါ enclosure system ကကောင်းနေတယ်
အခု American ပြည်တော်စုမှာ
enclosure system ဟုတ်တယ်။လေသမားတွေကြည့်သူတို့နေတဲ့နေရာသူတို့နေတဲ့ပုံကခင်ဗျကျွန်တော်တို့ဆရာဝန်ကြီးနေတဲ့ဓာတ်တယ်။ဒါနဲ့တော့ပါသူတို့ကမြင်နိုင်သေးတယ
်။အခြေခံအဆင့်တန်းမြင့်တာပေါ့နော်ဆရာ
။မြင့်တယ်။ဗမာပြည်ဒါမျိုးကျွန်တော်တို့နေနိုင်ရမယ်
။ဟုတ်ဆရာဘယ်လိုစလုပ်ရင်ကောင်းမလဲဆရာ
။ကျွန်တော်တို့ open field ကနေပြီးတော့ဒီတစ်ခွက်လောက်ဒီခွက်ဆိုတာ watershed ရေပွေကုန်းတဲ့နေရာလောက်ကိုဒီ open field ကနေပြီးတော့ enclosure system လေးကိုသုံးလုံးလိုက်လို့ရှိရင်ကျွန်တော်ထင်တယ်ဆေးကဟာသူတိန်တောင်မကဘူးဒေါက်တာ3-4အိမ်တောင်လာသူကျွေးနိုင်ပြီတကယ်လို့သာသူတို့လုံမယ်ဆိုလို့ရှိရင
်မြန်မာနိုင်ငံမှာဒီလိုမျိုးကိုပိုင်လေယာလေးနဲ့ကိုဖာတာကိုကြီးဝအောင်လုံနိုင်တယ်ပေါ့နော
်လုံနိုင်တယ်ဆေးကဆိုတိန်တောင်မကဘူးအများကြီးကျွန်တော်တို့ကျွေးနိုင်တယ်သို့တော်လည်းပဲတိုက်ပြူရတော့တော်ကောင်းကောင်းတော့တိုက်ရမှာပေါ့လေအဲ့တော့တောင်သူဟာရွာနဲ့မတီးပဲနဲ့ကိုယ့်လက်ွက်ထဲမှာဒီမှာအမေရိကန်တို့ဥရောပတိုက်တို့မှာနေတယ်လို့ပဲနေရမယ်သို့မှသူကြိုက်တယ်လို့ဘာလဲသူလုံနိုင်မယ်သူအသီးနှံတွေကိုအကုန်လုံးသူကြိုက်တယ်လို့သူလုံနိုင်မယ်တရိတ်ဆိုင်ကိုလည်းသူကြိုက်တယ်လို့သူလုံနိုင်မယ်အဲနှုတ်ရင်တော့သူများနဲ့သူများနဲ့သူဆိုတော့ဘာမှလုံလို့မရဘူးဘုံစစ်ချက်ကပိုးဆိုးသေးတယ်တော့ရွာမှာတကယ်နွားဒီဘာတွေတော့ကောင်းပြီဆိုလို့ရှိရင်မြန်မြန်စင်းပတ်လိုက်ပြီးတော့မှအဲ့ဒါကိုသူခိုင်းတော့တာပဲဟိုဟိုစိတ်သာသာကလေးရှိနေတဲ့နွားတော့ခြံထားခဲ့ရောမျိုးဆက်တဲ့အခါကျကျွန်တော်တို့နွားတွေကများသောအားဖြင့်စိတ်သာသာလာမရှိတော့တယ်အဲ့ဒါတွေကကျွန်တော်တို့များကြည့်သတိထားရမယ
်ဟိုရင်ခြုံပြီးတော့ဒီတခြားဆိုင်ရိုးတွေနဲ့ပတ်သက်ပြီးအရေးကြီးဆုံးလို့တာဘာပါလဲဆရာ
ကျွန်တော်ကဒီစပါးရဲ့လို့မဟုတ်ဘူးခုနကပြောတဲ့ open field system နဲ့ enclosure system ဆိုတာအဲ့ဒါကိုကျွန်တော်တို့လိုက်ရတော့မယ်နောက်ဒုတိယကကျွန်တော်တို့တောင်သူကသူစိုက်ခင်တဲ့ဒီနံကိုသူစိုက်ရတော့မယ်နောက်ပြီးတော့ကွင်းတွေကအကုန်လုံးပြင်ရမယ်လေရောရာရောအကုန်လုံးပြင်ရမယ်အခုအနေချင်းနေတော့မဟုတ်သေးဘူးအဲ့ဒါအရေးကြီးဆုံးမှတော့ရေတို့ဘာတို့ကတော့ဒါထုံးစားတိုက်ပေါ်လေဒီဥစား
ဆင်ယာဆလိုင်းထွန်းတန်းရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်
ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုနားဆင်ကြကြရတာပါရှင် VOA ကနေစနေနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ
် American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်သောတာရှင်များခင်ဗျာလွန်ခဲ့တဲ့9နှစ်နီးပါးလောက်ကဘာသာပေါင်းစုံကိုးကွယ်ကြတဲ့လစ်ဗျားနိုင်ငံသားတွေဟာနှစ်ပေါင်းကြာစီစွာရက်ဆက်ကြမ်းတမ်းစွာအုပ်ချုပ်ခဲ့တဲ့အာနာရှင်မိုဟာမက်ဂရာဖီကိုဖျောက်ချဖို့အတွက်အတူလက်တွဲပြီးတော့လှုပ်ဆောင်ခဲ့ကြပါတယ်။သဘောထားကွဲပြားတဲ့နိုင်ငံရေးကြိုးပမ်းရုန်းကန်မှုတွေကတိုင်းပြည်ကိုမငြိမ်မသက်ဖြစ်စေခဲ့တယ်လို့လီဗျားနိုင်ငံကိုပဋိပက္ခတွေနဲ့အကြမ်းဖက်မှုတွေစီကိုတက်ဆင်းစေခဲ့ပါတယ်။ အစိုးရနဲ့ပေါ်ပေါက်ခဲ့ပြီးသူတို့တွေကတော့နိုင်ငံရေးအစီအစဉ်မျိုးတော့တူဘရက်ကနိုင်ငံတကာအသိမှတ်ပြုလွတ်တော်ကိုယ်စားလှယ်တွေပါဝင်တဲ့အစိုးရနဲ့နိုင်ငံရဲ့အနောက်ပိုင်းထရီပိုလီအခြေစိုက်အထွေထွေအမျိုးသားကွန်ကရစ်တို့ဖြစ်ကြပါတယ်။တဘောတာကွဲလွဲမှုတွေညီညွတ်မှုမရှိတာတွေကြောင့်ဘဟုအစိုးရမှလုံခြုံရေးနဲ့ပတ်သက်ပြီးတော့လက်ဟာမှုတွေဖြစ်ခဲ့ရတယ်လို့အဲ့ဒီချက်ပေါ်မှာလူမောင်ခိုသမားတွေနဲ့အကြမ်းဖက်အစွန်းရောက်သူတွေကအမျက်ထုတ်ခဲ့ကြပါတယ်။၄နှစ်လောက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတစ်နှစ်ကျော်ညှိနှိုင်းဆွေးနွေးကြကြပြီးတဲ့နောက်ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကတော့လီဘီယာနိုင်ငံအတွင်းကရှင်ပြိုင်ဘက်အစိုးရနှစ်ဖွဲ့ဟာညီညွတ်တဲ့အမျိုးသားအစိုးရတရက်ဖွဲ့စည်းဖို့အတွက်နိုင်ငံရေးသဘောတူညီမှုတရက်ကိုလက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။မတ်လ၁၀ရက်နေ့မှာတော့နိုင်ငံရေးသဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးနိုင်ခဲ့ပြီးဒီသဘောတူညီချက်ဟာလီဘီယာနိုင်ငံအတွင်းကနိုင်ငံရေးပြဿနာတွေစီရေးပြိပခါတွေထရီပိုလီမှာရှိတဲ့အစိုးရအသစ်ခေါင်းဆောင်တွေကအဆုံးသတ်နိုင်အောင်ကြိုးပမ်းကြဖို့တောင်းဆိုထားပါတယ်။ဒါကိုတုံ့ပြန်တဲ့အနေနဲ့မတ်လ၁၀ရက်နေ့မှာဝန်ကြီးချုပ် Fayez El Sarraj ခေါင်းဆောင်နဲ့လီဘီယာနိုင်ငံသမ္မတရေးရာကောင်စီကတိုင်းပြည်အတွင်းမှာရှိတဲ့အဖွဲ့အစည်းတွေအားလုံးအနေနဲ့သူတို့ရဲ့လုပ်ပိုင်ခွင့်အာဏာကိုကုလသမဂ္ဂကကြောတောင်နောက်ခံပေးထားတဲ့ညီညွတ်ရေးအစိုးရထံကိုလွှဲပြောင်းပေးဖို့တောင်းဆိုထားပါတယ်။တရားဝင်ကြေညာချက်ထဲမှာအမေရိကန်ပြည်ထောင်စုပြင်သစ်ဂျာမနီအီတလီဗြိတိန်နဲ့ဥရောပသမဂ္ဂတို့ကလီဘီယာသမ္မတရေးရာကောင်စီကအဆိုပြုတဲ့အမျိုးသားအစိုးရဆိုင်ရာသဘောတူညီမှုကိုအပြည့်အဝထောက်ခံကြပါတယ်။နောက်ပြီးဖေဖော်ဝါရီလ23ရက်နေ့မှာလွတ်တော်ကိုယ်စားလှယ်အများစုကလက်မှတ်ရေးထိုးခဲ့တဲ့အမျိုးသားအစိုးရကိုထောက်ခံတဲ့အကြောင်းသဘောတူညီမှုကိုလည်းထောက်ခံခဲ့ကြပါတယ်။သူတို့အားလုံးကအမျိုးသားအစိုးရဆိုင်ရာသဘောတူညီထားမှုကိုတရားဝင်အသိအမှတ်ပြုတဲ့အစိုးရတရားအနေနဲ့အနီးကပ်ပူးပေါင်းဆောင်ရွက်သွားကြမယ်လို့ပြောဆိုထားပါတယ်။လီဘီယာနိုင်ငံရဲ့နိုင်ငံရေးဆွေးနွေးပေါ်အဖွဲ့ဝင်တွေအားလုံးအနေနဲ့ဝင်းရုပ်အစ်စ်ကိုထပ်လောင်းအတည်ပြုပေးကြဖို့နဲ့တမရရေးရာကောင်စီကိုထရီပိုလီကိုအများဆုံးပြောင်းရွှေ့ဖို့ကျွန်ုပ်တို့ကတောင်းဆိုပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။နောက်ပြီးထရီပိုလီမှာရှိနေတဲ့ခေါင်းဆောင်တစ်တွေအနေနဲ့စီမံအုပ်ချုပ်ရေးကောင်းကောင်းမွန်မွန်ဆောင်ရွက်နိုင်အောင်လီဘီယာနိုင်ငံမှာရှိတဲ့အဖွဲ့အစည်းတွေအနေနဲ့အာဏာကိုငြင်းချမ်းစွာနဲ့စနစ်တကျလွှဲပြောင်းပေးဖို့လည်းတောင်းဆိုပါတယ်လို့မစ္စတာကယ်ရီကပြောပါတယ်။လီဘီယာနိုင်ငံအတွင်းပြန်လည်ရင်ကြားစေရေးအထမြောက်အောင်မြင်ဖို့ဆိုတာတခြားနေရာဒေသတွေထက်ပိုမိုးပြီးတော့ခက်ခဲတယ်ဆိုတာကိုကျွန်တော်တို့သိထားပြီးဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်တို့တည်ထားတာကနှစ်ပေါင်းများစွာအာဏာရှင်လက်အောက်မှာနေထိုင်ခဲ့ကြရတဲ့လီဘီယာပြည်သူ6တန်းကျော်အတွက်ဒါဟာအကောင်းဆုံးသောအခွင့်အရေးပါပဲလို့ဝင်းကြီးကယ်ရီကပြောဆိုခဲ့ကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြပါပြီ
။သောရရှင်တို့ခုနားဆင်ခဲ့ကြရတာကအမေရိကန်ဆိုရရဲ့သဘောထားအမြင်ပဲဖြစ်ပါတယ်။ VO ရဲ့အားပေါ်မဟုတ်ကြောင်းသိစေရပါတယ်ရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုအချင်းချုပ်ပြီးတော့ဒေါက်ခင်မျိုးတက်ကပြောပြပေးပါအောင်ရှင
်။ IS စစ်သွေးကြော်တွေဟာအီရန်မှာတိမ့်ပတ်ထားတဲ့နေရာတွေလက်လွတ်နေရတယ်လို့သူတို့ဖွဲ့ခေါင်းဆောင်တွေရောတိုက်ခိုက်ရေးသမားတွေပါတုတ်တင်ရှင်းလင်းတာကိုခံနေရပြီးယာရုအဆင့်ဆင့်ကအဖွဲ့ဝင်တွေမှာလည်းမျောလင့်ချက်တွေရော့ပါလာနေပြီလို့အီရတ်နိုင်ငံကိုတောရောက်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကတောက်ကြနေမှာပြောကြားလိုက်ပါတယ်။အမေရိကန်နေဥဆောင်တဲ့မဟာမိတ်အဖွဲ့ကအီရတ်တင်းနဲ့လက်တွဲပြီးလက်မဲ့သတင်းဘတ်တွေလတွေအတွင်း IS တွေရှုံးနေတဲ့အထိတိုက်ခိုက်မှာဖြစ်ကြောင်းနဲ့ကြေညာပေးခဲ့ပါတယ်။နိုဗ ెంబ ာလပဲရစ်တိုက်ခိုက်မှုနဲ့ပြီးခဲ့တဲ့လဘရပ်ဆဲလ်တိုက်ခိုက်မှုတွေမှာဆက်နွယ်နေတယ်လို့တန်မြတ်ရှိတဲ့လွတ်မြောက်နေသူနှစ်ဦးကိုဘယ်လ်ဂျင်အာနာဘန်တွေကဖမ်းဆီးလိုက်ပါတယ်။မော်ရီကိုနယ်ဘောဘယ်လ်ဂျင်နိုင်ငံသားအသက်32နှစ်အရွယ်မိုဟာမက်အဘရီနီကိုတောက်ကြနေမှာဖမ်းဆီးခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာတောက်ကြံနေကနိုင်ငံချင်းသားတွေပြန်လွတ်ပေးလိုက်တာကိုအမေရိကန်ပြည်ထောင်စုကကြိုးဆိုလိုက်ပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုတာနဲ့ငြိမ်းချမ်းစွာစုဝေးမှုတွေပါဝင်လူ့ခွင့်ရေးမြင့်တင်မှုနဲ့အခြေခံရပိုင်ခွင့်တွေကိုလေးစားဖို့ဒီမိုကရေစီရှင်တန်ရေးအတွက်တိတ်ကိုအရေးပါတဲ့အချက်တွေဖြစ်တာမို့အစိုးရတဲ့လူ့ခွင့်ရေးအတွက်လှုပ်ဆောင်မဲ့တန်ရိပ်ထံဆော့ဆော့စီစီပြတ်တာတာကိုကြိုးဆိုတယ်လို့ပြောကြားခဲ့တာပါ။
တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနက်စီစဉ်ထုတ်လုပ်ရေးမှုကမဲရင်ချင်းနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ကယ်ဗင်ဖောင်လာစ်ဖြစ်ပါတယ်ကျွန်မကတော့နန္ဒချမ်းပါ VOA American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကိုနားဆင်ခဲ့ကြတဲ့အတွက်သောတာရှင်တွေအားလုံးကို VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.